Welcome to the Voice of America in Burmese.
Annie King William Mingala na ne kin phi ja ba di kya VOA American tan ye 2022 ခုနှစ်ဇွန်လ12ရက်စနေနေ့မနေ့ကအစည်းအဝေးတွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းလိုမီတာ32.40-48အပြင်လိုင်းလမ်းမီတာ190ကပါဓာတ်ရိုက်ထုတ်လွှင့်နေသလို VO ရဲ့ Facebook စာမျက်နှာမှာလည်းအခုပဲဓာတ်ရိုက်ရှုစားနိုင်ပါတယ်ခင်ဗျာ။အမဒီကနေ့မနေ့ကအစည်းအဝေးတွေကိုတောင်းယူတင်ဆက်မှာပါ။ဒီကနေ့မနေ့ကမှာကြားမဲ့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေထဲမှာတော့ဒီပြည်တွင်းအကြမ်းဖက်နှိမ်နင်းမှုတွေကနေမြန်မာနိုင်ငံကိုလူအခွင့်အရေးကပ်ပြီးဆိုတဲ့တွန်းပို့နေတယ်လို့ကုလသမဂ္ဂအကြီးအကဲတူကပြောကြားလိုက်တဲ့သတင်းနဲ့အတူမြန်မာနိုင်ငံမှာပြန်လည်ဖြစ်ပေါ်လာနေတဲ့ကိုဗစ်ကူးစက်မှုအခြေအနေတွေကိုလည်းတင်ပြသွားဖို့ရှိပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းကဒုက္ခသည်စခန်းတွေပိတ်သိမ်းမဲ့အလားအလာသတင်းပေးပို့ချက်တပုတ်မှာတော့
ဒီနားမှာမြောက်ဦးနားမှာရှိတဲ့လက်ကားတို့ဘာတို့ကအိမ်ဆောက်တယ်ပြန်မယ်အဲ့လိုဖြစ်တဲ့အတူပြန်နေနောက်ပြီးတော့ကာလန်ဘေးဒီမှာရှိတဲ့အမျိုးနယ်တွေကဟာဒီပြန်နေပြန်တဲ့အခါသူတို့တောင်းဆိုချက်ရ
ရေကိုင်းမီနယ်ကစစ်ကောင်စီအဖွဲ့ဝင်တူပြောကြားသွားတာဖြစ်ပါလေဒီအကြောင်းနဲ့အတူအခြားစိတ်ဝင်စားဖွယ်ရာသတင်းပေးပို့ချက်တွေကိုလည်းတင်ဆက်ဖို့ရှိပါတယ်နောက်ပိုင်းမှာအပတ်စဉ်ကဏ္ဍတွေကိုလည်းထုတ်လွှင့်ဖို့ပြင်ဆင်ထားပါတယ်အခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့ကိုအောင်လွင်ဦးတို့ပြောပြပေးပါဦးဗျာ
မြန်မာစစ်ကောင်စီရဲ့လုပ်ရက်တွေကိုနိုင်ငံတကာအသိုင်းအဝိုင်းကနေတညီတညွတ်ထဲဆန့်ကျင်ကြောင်းပြသကြဖို့အမေရိကန်ကထပ်မံတိုက်တွန်းလိုက်ပါတယ်။မြန်မာစစ်တပ်ဟာတရားဥပဒေစိုးမိုးရေးကိုလေးစားမှုမရှိတယ်လို့မြန်မာပြည်သူတွေရဲ့ဆန္ဒကိုလည်းလေးစားမှုမရှိတာအတွက်အမေရိကန်ဘက်ကအဓိကစိုးရိမ်နေတယ်လို့အမေရိကန်နိုင်ငံခြားရေးဌာနဒုတိယပြောခွင့်ရဂျလီနာပေါ်တာကတောက်ကြနေသတင်းစာရှင်းလင်းပွဲမှာပြောပါတယ်။မြန်မာစစ်တပ်ဟာဒါဇင်နဲ့ချီတဲ့ကလေးငယ်တွေအပါအဝင်လူပေါင်းများနဲ့ချီပြီးတပ်ဖြတ်တာနဲ့ထောင်ပေါင်းများစွာကိုတရားလက်လွတ်ဖမ်းဆီးနေတာလိုမျိုးတရားဥပဒေကိုလေးစားလိုက်နာမှုတိတ်မရှိကြောင်းပြသနေတယ်လို့ပြောပါတယ်။အမေရိကန်နိုင်ငံခြားရေးဌာနကမြန်မာအရေးကင်တွယ်ဆောင်ရွက်မဲ့တီးတန့်ကိုယ်စားလှယ်ခန့်အပ်ထားရှိတာမရှိပေမဲ့မြန်မာနိုင်ငံမှာလက်ရှိကျုံနေရတဲ့အခြေအနေနဲ့ပတ်သက်ပြီးအမေရိကန်ဘက်ကအထူးစိုးရိမ်နေရဆဲဖြစ်ကြောင်းလည်းပြောပါတယ်။အမေရိကန်အစိုးရအနေနဲ့မြန်မာပြည်သူတွေကိုဆက်လက်အားပေးသွားမှာဖြစ်ကြောင်းလည်းပြောပါတယ်။ဒါအပြင်မြန်မာပြည်သူတွေခံစားနေရတာကိုသိရှိဖို့နဲ့မြန်မာစစ်တပ်ရဲ့ပြည်သူတွေအပေါ်မှာအကြမ်းဖက်မှုတွေကိုဆန့်ကျင်ကြောင်းတညီတညွတ်ထဲပြသကြဖို့ကမ္ဘာနိုင်ငံအလုံးကိုတိုက်တွန်းနေမှာဖြစ်ကြောင်းလည်းပြောပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်ထိုနီဘလင်ကင်ကလည်းတောက်ကြနေမှာပဲတရုတ်နိုင်ငံခြားရေးဝန်ကြီးရန်ကြီးချီနဲ့နှစ်နိုင်ငံအရေးကိစ္စအပြင်မြန်မာအရေးကိုပါတယ်လီဖုန်းနဲ့ဆက်သွယ်ဆွေးနွေးခဲ့တာပါ။မြန်မာနိုင်ငံတွင်အကြမ်းဖက်မှုတွေချက်ချင်းရပ်တန့်ဖို့အတွက်မြန်မာစစ်တပ်ကအာဆီယံအဖွဲ့ကြီးကိုဂရုပေးထားပေမဲ့အခုထိလိုက်နာတာမတွေ့ရသေးသလိုစစ်အင်အားကိုပါထပ်ပြီးဖြည့်တင်းနေတဲ့အတွက်အခြေအနေတွေပိုးပြီးမဆိုးအောင်ကာကွယ်တဲ့အနေနဲ့ရပ်တန့်ကရပ်ဖို့ကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာမဟာမင်းကြီးမီရှဲဘက်ရှလက်ကတောင်းဆိုလိုက်ကြောင်းအထွေထွေချုပ်ရဲ့ဒုတိယပြောခွင့်ရဖာရန်ဟက်ကတောက်ကြံနေသတင်းစာရှင်းလင်းပွဲမှာပြောကြားလိုက်ပါတယ်
She said there appear to be no efforts towards de-escalation, but rather a buildup of troops in key areas, contrary to the commitments the military made to ASEAN to cease the violence. The
High Commissioner encouraged the intensification of diplomacy to the violence. အရေးကအရေးပါတဲ့ဒေတာတွေမှာစစ်တပ်ကအင်အားဖြည့်တင်းနေတဲ့အတွက်မြန်မာနိုင်ငံတွင်တင်းမာမှုတွေကျော်ပေါင်းအောင်စစ်တပ်ဘက်ကစူးစမ်းမှုမရှိတဲ့ပုံမျိုးတွေ့နေရတယ်လို့မဟာမင်းကြီးကပြောပါတယ်ဒါအပြင်နိုင်ငံတလွားအကြမ်းဖက်မှုတွေတိုးလာနိုင်ကြောင်းသတိပေးလိုက်တယ်လို့လူအများပြားသိဆုံးပြီးလူသားချင်းစာနာမှုဆိုင်ရာအခြေအနေတွေပိုးပြီးဆိုးမလာအောင်ကာကွယ်ဖို့လည်းပြောခဲ့တယ်လို့မစ္စတာဖရန်ဟက်ကပြောသွားတာပါ။ကေယားပြည်နယ်လိုနေရာမျိုးမှာမြန်မာစစ်တပ်ကလက်နက်ကြီးတွေတုံးပြီးဆင်အာနာသိမ်းမှုဆန့်ကျင်သူတွေကိုဆက်ပြီးအကြမ်းဖက်ဖြိုခွဲနေတယ်လို့လူသားဒိုင်းတပ်ဖွဲ့အုံပြုနေတယ်ဆိုတဲ့ခိုင်နှုံးတဲ့သတင်းတွေရကြောင်းလည်းပြောပါတယ်။အခုလိုမြန်မာနိုင်ငံတွင်လက်ရှိကြုံတွေ့နေရတဲ့လူခွင့်ချိုးဖောက်မှုတွေနဲ့အကြမ်းဖက်မှုတွေချက်ချင်းရပ်သွားစေဖို့တခြားဩဇာကြီးတဲ့နိုင်ငံတွေနဲ့အာဆီယံအပါအဝင်ဒေသဆိုင်ရာတန်တမာရေးကြိုးပမ်းမှုတွေတိုးပြီးလုပ်ဖို့လည်းပြောကြားခဲ့ပါတယ်။ဒါအပြင်ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH ကဖွဲ့စည်းထားတဲ့ အမျိုးသားညီညွတ်ရေးအစိုးရ NUG နဲ့ရောအရက်ဖက်လူမှုလူအဖွဲ့အစည်းတွေနဲ့ပါဆွေးနွေးညှိနှိုင်းမှုတွေလုပ်ဖို့အရေးတကြီးလိုအပ်နေတယ်လို့လည်းပြောပါတယ်။မြန်မာစစ်တပ်အနေနဲ့ညှိနှိုင်းဆွေးနွေးမှုတွေလုပ်ရမယ်အစားရှင်အနာတိမ့်မှုဆန့်ညင်သူတွေကိုအကြမ်းဖက်တွေအဖြစ်နဲ့ကြေညာပြီးကြီးလေးတဲ့အပြစ်ဒဏ်တွေပေးနေကြောင်းနဲ့အခုစစ်တပ်အာဏာသိမ်းထားတဲ့လေးလအတွင်းမှာပဲမြန်မာနိုင်ငံဟာဒီမိုကရေစီရော့ပါပြီးလူခွင့်ရေးဆန်ရဆိုးရတဲ့အနေထားရောက်သွားတာကိုတွေ့ရတယ်လို့လည်းပြောပါတယ်။စစ်တပ်အာဏာသိမ်းခဲ့ခြင်းကစပြီးအခုချိန်ထိစစ်တပ်နဲ့ရဲကြောင်တေဆွမ်းလာသူပေါင်း860ကျော်နဲ့အဖမ်းခံသူက4800ထက်မနည်းရှိနေတာဖြစ်ပြီးအခုလိုအသက်ဆုံးရှုံးမှုတွေလူမှုစီးပွားရေးရက်ခတ်မှုဒဏ်ခံရတာတွေအပါအဝင်မြန်မာနိုင်ငံတွင်ဖြစ်ပွားနေတာတွေအတွက်မြန်မာစစ်တပ်မှာတာဝန်ရှိတယ်လို့လည်းသတိပေးလိုက်ပါတယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းခဲ့တဲ့နောက်အခြေအနေတွေမတိမငြိမ်ဖြစ်နေချိန်မှာပဲကိုဗစ်ရောဂါကူးစက်မှုကပြန်ပြီးတိုးလာနေပါတယ်။ကျေးဇူးပြည်နေကဒီရောဂါကူးစက်ခံရသူ161ယောက်ထပ်တွေ့ခဲ့ရတယ်လို့သေဆုံးရသူက4ယောက်ရှိနေပါတယ်။အတီးပြုတ်လူနာတွေပြန်ပြီးတိုးလာနေတဲ့အတွက်လူနေထူထပ်တဲ့ရန်ကုန်တိုင်းဒေသကြီးမြို့နယ်22မြို့နယ်ထဲမှာ Quarantine Center 38ခုထားဖို့ကျမရင်းနဲ့အောက်စားဝန်ကြီးဌာနကလုပ်နေတာပါအဲ့ဒီမှာလူပေါင်း3000လောက်ထားရှိဖို့ပြင်ဆင်နေတာဖြစ်ပါတယ်အတီးပြုတ်လူနာတွေကိုတော့ဖောင်ကြီးမှာထားပြီးကုသပေးနေတယ်လို့အတီးပြုတ်လူနာတွေနဲ့ထိတွေ့မှုရှိသူတွေကိုတော့ရုံးမစင်တာမှာထားပြီးသူတို့ကိုစောင့်ကြည့်ဆစ်ဆင်းနေတယ်လို့ကျမရင်းနဲ့အောက်စားဝန်ကြီးဌာနဗဟိုကုသရောဂါတိုက်ဖျက်ရေးဌာနညွှန်ကြားမှုဒေါက်တာခင်ရင်ကြီးက VOA ကိုပြောပါတယ်အခုကူးစက်မှုပြန်ပြီးမြင့်တက်နေတဲ့အတီးပြုတ်လူနာအများဆုံးတွေ့ရတဲ့ဒေတာကစကိုင်းတိုင်းဖြစ်ပြီးချင်းနဲ့ရန်ကုန်တိုင်းကဒုတိယအများဆုံးဖြစ်တယ်လို့လည်းပြောပါတယ်စစ်တပ်ကအာဏာဖီဆန်းတဲ့ CDM လှုပ်ရှားမှုမှာဆရာဝန်တွေတူနာပြုတ်တွေပါနေပြီးဒီရောဂါပိုးအတွက်စစ်ဆင်းမှုတွေကောင်းကောင်းလုပ်မပေးနိုင်တယ်လို့ဒီရောဂါနဲ့တည်ဆုံးသူကတိုးလာနေတဲ့အတွက်ကိုဗစ်တတိယလှိုင်းဖြစ်လာမှာကိုစိုးရိမ်နေကြတာဖြစ်ပါတယ်ဂျုံလ10ရက်နေ့အထိမြန်မာနိုင်ငံမှာကိုဗစ်အတီးပြုတ်လူနာ3400ခွဲနီးပါးနဲ့သေဆုံးသူက3238ယောက်ရှိနေပါပြီ။စစ်တပ်အာဏာသိမ်းတာလေးလကျော်လာပြီဖြစ်ပေမဲ့ဆီအာဏာသိမ်းဆန့်ကျင်ဆန္ဒပြမှုတွေကိုမြန်မာနိုင်ငံနေရအတော်များများနဲ့ပြည်ပနိုင်ငံတချို့မှာတွေ့နေရဆဲဖြစ်ပါတယ်။လုံခြုံရေးတင်းကျပ်ထားတဲ့ရန်ကုန်မြို့ကလှေနှမ်းမှာတောက်ကြံတွေကလျှက်တစ်ပြက်တပိတ်ပြုတ်လုခဲ့တယ်လို့ရွှေပြည်သားမှလည်းကျောင်းသားလူငယ်တွေဆန္ဒပြချီတက်ခဲ့ပါတယ်။မန္တလေး62လမ်းမှာတော့ရင်းနဲ့စစ်တပ်တွေဖမ်းဆီးဖို့စောင့်နေတဲ့ကြားကမဟာမိတ်တပ်ပေါင်းစုကတောက်ကြံနေညနေမှာဆန္ဒပြသူတွေကမော်တော်ဆိုင်ကယ်ဟွန်းတပိတ်ပြုတ်လုခဲ့ကြပါတယ်အခုနောက်ပိုင်းမှာဖမ်းဆီးခံရတဲ့တန်ကားတော်တွေများလာနေပေမဲ့မန္တလေးမှာတန်ကတမကအဖွဲ့တန်ကားတော်တွေကသူတို့ရဲ့နေစဉ်ရက်ဆက်တပိတ်စစ်ကြောင်းနဲ့ချီတက်ဆန္ဒပြနေကြစေပါအကြမ်းဖက်ဖြိုခွဲမှုတွေရှိနေတဲ့ကလေးမျိုးမှလည်းမိုးရဲလေးရဲနှွေးဦးတော်လိုင်းရဲ့ဆန္ဒပြချီတက်ခဲ့ကြတယ
်
ဟာလေမိုးရေကြောင်းလေးနဲ့ကြားကပဲတန်းတန်းလူမျိုးပေါင်းစုံပင်မတပိတ်ရှစ်ချောင်းချီတက်ခဲ့ပြီးစကိုင်းတိုင်းလေပရောင်းမုံရွာရင်းမပင်ဆင်လင်းကြီးမော်လမြိုင်ပေါင်ဖအံနဲ့ဒဝဲတို့မှလည်းဆင်အနာတိတ်မှုဆန့်ကျင်ဆန္ဒပြပွဲတွေပြုလုပ်ခဲ့ကြပါလေမြန်မာနိုင်ငံတွင်းမှာအခုလိုဆင်အနာရှင်ဆန့်ကျင်ဆန္ဒပြနေကြတယ်လို့တောင်ကိုရီးယားနိုင်ငံရောက်မြန်မာတွေနဲ့လက်တွဲပြီးကိုရီးယားပြည်သူတွေကမြန်မာဒီမိုကရေစီရေးထောက်ခံတဲ့လှုပ်ရှားမှုကိုစစ်တပ်ရင်းကဆိုးမျိုးပေါ့စကိုစင်တာရှိမှပြုလုပ်ခဲ့ကြပါတယ်။ကိုရီးယားနိုင်ငံဒီမိုကရေစီရေးလူမှုအုံကြမှု34နှစ်မြောက်နှစ်ပတ်လည်အထိမ်းအမှတ်နေ့ဖြစ်တဲ့ဇွန်လ10ရက်နေ့မှာမြန်မာနိုင်ငံမှပေးစာကိုရီးယားနိုင်ငံမှပေးစာခေါင်းစဉ်နဲ့သွေးစည်းညီညွတ်မှုကိုပြတဲ့ပွဲကိုကိုရီးယားလူမှုအခြေပြုအဖွဲ့အစည်းကနေပြုလုပ်ခဲ့တာဖြစ်ပါတယ်။
ဒီရေအမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဒိုင်းနိုမီတာ24 kHz 12133ညာဒိုင်းနိုမီတာ40 kHz 9413ညာဒိုင်းနိုမီတာ51 kHz 9895နဲ့ဒိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရှင
်တိတ်တန်းရောက်မြန်မာသတင်းတွေကိုနားဆင်ကြရပြီးအခုတခါတော့ကိုဗစ်နဲ့အမေရိကန်ကဆနပြပွဲသတင်းတွေအတွက်ပူလီဇာစုချင်းမြင့်ခံရတဲ့သတင်းတွေအပါအဝင်နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးကပြောပြပေးမှာဖြစ်ပါတယ်
။ကမ္ဘာ့အရာကြီးခုနှစ်နိုင်ငံရဲ့ G7 ထိပ်သီးအစည်းအဝေးကိုအင်္ဂလန်ကမ်းခြေမြို့ကွန်နဝေါ်မှာတောက်ချာနေစတင်ကျင်းပရမှာကမ္ဘာတဝန်းကိုဗစ်ကပ်ရောဂါတပ်ဖြည့်ရင်းနဲ့ပုံမှန်တန်ရှင်းတရားပြီး မျှတတဲ့အနာဂတ်တည်ဆောက်ရေးဦးဆောင်ကြိုးပမ်းကြဖို့ရည်မှန်းထားကြပါတယ်။ဗြိတိန်နိုင်ငံကအင်ရှင်ဖြစ်ချင်းပါတဲ့ထိပ်သီးအစည်းအဝေးကိုတော့အမေရိကန်၊ကနေဒါ၊ပြင်သစ်၊ဂျာမနီ၊အီတလီနဲ့ဂျပန်နိုင်ငံကခေါင်းဆောင်တွေတက်ရောက်နေတာပါ။အော်စတြေးလျ၊တောင်အာဖရိကနဲ့တောင်ကိုရီးယားနိုင်ငံခေါင်းဆောင်တွေလည်းဧည့်သည်ဖြစ်တက်ရောက်နေတယ်လို့အိန္ဒိယဝန်ကြီးချုပ်ကတော့အွန်လိုင်းကပါဝင်တက်ရောက်နေပါတယ်။အင်ရှင်ဗြိတိန်ဝန်ကြီးချုပ်ကတော့ကာယောဂါကြောင့်ကန့်သတ်ချက်တွေကျင်းပပြီးတဲ့နောက်လူကိုယ်တိုင်တွေ့ဆုံတဲ့ထိပ်သီးအစည်းအဝေးကျင်းပနိုင်တဲ့အတွက်ကြီးမားတဲ့အကြောင်းပြောဆိုလိုက်တာပါ။
I actually think this is a meeting that genuinely needs to happen.
အမှန်တကယ်လိုအပ်နေတဲ့အစည်းအဝေးပါ။ကယောဂါကနေသင်ခန်းစာယူနိုင်ဖို့လွန်ခဲ့တဲ့တစ်နှစ်ခွဲလောက်ကာလအတွင်းတရားပေါ်လုံးမိခဲ့တဲ့အမှားမျိုးတွေပြန်မလုံးမိအောင်လုပ်ကြဖို့လည်းလိုပါတယ်လို့ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်ကထိပ်သီးအစည်းအဝေးဆောက်တောက်ချန်နေကပြောလိုက်တာပါ။ G7 အဖွဲ့အနေနဲ့ပုံမတရားဝါပြောပြီးတန်ရှင်းတဲ့နာဂတ်ကိုတည်ဆောက်ဖို့ညှတာမှုရှိရှိနဲ့အမျိုးသမီးရဲ့ခွင့်ရပုံမှန်ရရှိပါဝင်ကြားမှဒန်းတူညီမျှမှုတွေကိုဦးစားပေးလို့ကြောင်းလဲပြောဆိုသွားပါတယ်။အရင်က G7 ထိပ်သီးအစည်းအဝေးမှာကိုယ်စားလှယ်တွေသတင်းမီဒီယာသမားတွေအများပြားနဲ့တခန့်တနာကျင်းပလို့ရှိပေမဲ့ကာယောဂါကြားကျင်းပတဲ့ဒီဒီချင်းအစည်းအဝေးမှာတော့နှာခေါင်းစီးတက်ဆင်ရတာနေ့စဉ်ယောဂဘုခင်းရှင်းမှုရှိမှရှိစစ်ဆေးတာပါဝင်ကျန်းမာရေးဆိုင်ရာကန့်သတ်ချက်တွေကြားကျင်းပနေတာလည်းဖြစ်ပါတယ်။ရှိသတင်းပါတဲ့ဘယ်ဂျီယံနိုင်ငံဘရက်ဆဲမြို့ကမြောက်လန်ဒိတ်စာချုပ်ဖွဲ့နေတူထိပ်သီးအစည်းအဝေးဟာအမာမိတ်ဖွဲ့ကြီးနဲ့လုံခြုံရေးအတွက်အရေးကြီးတဲ့အခိုက်အတန့်ဖြစ်လိမ့်မယ်လို့မျှော်လင့်ထားတဲ့အကြောင်းနေတူအကြီးအကဲယန်စတိုဒန်ဘတ်ကပြောဆိုလိုက်ပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့အင်ဗီရိုမှာတင်းလာနေတုန်းကတွေ့ဆုံမှုဟာအကျိုးရှိခဲ့ပြီးမာမိတ်ဆက်ဆံရေးခိုင်မာအောင်ကြိုးပမ်းမဲ့အမေရိကန်သမ္မတရဲ့ရည်တည်ချက်ပေါ်မှာလည်းဖော်ဝင်နေကအားရမှုရှိတဲ့အကြောင်းအတွင်းမှုချုပ်ကနေတူဌာနချုပ်မှာတောက်ချနေကပဲပြောဆိုလိုက်တာပါ။
When we gather all the leaders here on Monday at the summit, we will demonstrate that commitment to our alliance, not only in words, but also in deeds.
ဒီနေ့နေ့ထိပ်သီးအစည်းအဝေးမှာခေါင်းဆောင်တွေအားလုံးတက်ရောက်လာကြတဲ့အခါမဟာမိတ်တွေကတန်တိတန်တွေကိုစကလုံးနေနဲ့သာမကဘဲလက်တွေ့ပြသမယ်ဆိုတာအပြည့်အဝယုံကြည်ထားပါတယ်လို့အတွင်းရေးမှူးချုပ်ပြောဆိုသွားတာပါ။စီမင်းစည်းကမ်းတွေကိုအခြေခံတဲ့နိုင်ငံတကာစံနေကျင့်သုံးမှုဖိအားပေးမဲ့စီစဉ်နေတဲ့အတူတရုတ်ရုရှားနိုင်ငံတွေနဲ့ဆက်ဆံရေးကိစ္စတွေကိုလည်းထိပ်သီးအစည်းအဝေးမှာဦးစားပေးဆွေးနွေးသွားမှာဖြစ်တဲ့ကြောင်းလည်းပြောဆိုခဲ့ပါတယ်။အမေရိကန်ကုမ္ပဏီပါဝင်စီးပွားရေးလုပ်ငန်းကြီးတွေအပေါ်မကြသေးရင်တော့ကစိုက်ဘာအင်တာနက်တက်ခတ်မှုတွေဟာရုရှားနိုင်ငံကမြစ်ပြားခံလာတဲ့အတွက်ရုရှားနဲ့ဆက်ဆံရေးရာလဲစီးကိကလာနောက်ပိုင်းအနေဆုံးအစ်မရှိနေတယ်လို့လည်းပြောဆိုခဲ့တာပါ။နေတိုးဖွဲ့အနေနဲ့ရုရှားနဲ့ဆက်ဆံရေးမဟာဗျူဟာအသစ်တည်းရဲ့လိုအပ်နေပြီးနေတိုးရုရှားကောင်စီစီးပွဲသစ်ကျင်းပဖို့ဆက်သွယ်ဆောင်ရွက်နေကြောင်းလည်းပြောဆိုခဲ့ပါတယ်။နေတိုးရုရှားကောင်စီကတော့နှစ်ဖက်ဆက်ဆံရေးတိုးတက်ဖို့ရည်ရွယ်ပြီး2002ခုနှစ်ကစနှစ်စဉ်တွဲဆုံနေပေမဲ့2019ခုနှစ်ကစရပ်ဆိုင်းနေတာပါ။နေတိုးထိပ်သီးစီးပွဲအတွင်းစိုက်ဘာအင်တာနက်တိုက်ခိုက်မှုတွေရဲ့အန္တရာယ်ကိုကာကွယ်နိုင်အောင်နည်းပညာစွမ်းရည်တိုးမြင့်မှုလည်းဆွေးနွေးမှာဖြစ်တဲ့အကြောင်းအတွင်းရေးမှူးချုပ်စတိုတန်ဘတ်ကပြောဆိုခဲ့ပါတယ်။နိုင်ငံကြီးရဲ့ကိစ္စတွေကိုကုလသမဂ္ဂမှာဆွေးနွေးဆုံးဖြတ်ရမှာမဲပေးခွင့်အာဏာအပြည့်ရှိတဲ့လွန်ရွေးကောင်စီအလဲကျအဖွဲ့ဝင်၅နိုင်ငံကိုထရီညီလန်ကတောက်ချနေမှာမဲခွဲတည်ပြုလိုက်ပါတယ်
။ Having obtained the required 2/3 majority and the largest number of votes, Albania, Brazil, Gabon, Ghana and the United Arab Emirates
လိုအပ်တဲ့မဲရည်အတွက်သုံးဖို့နှမုံနဲ့အများစုရရှိခဲ့ရတဲ့အတွက် Albania, Brazil, Gabon, Ghana နဲ့ ASEAN ပြည်ထောင်စုတို့2022ခုနှစ်ဇန်နဝါရီလ1ရက်နေ့ကစကုလသမဂ္ဂလွန်ခြုံရေးကောင်စီရဲ့ဖွဲ့ဝင်တွေအဖြစ်နှစ်နှစ်တတန်းတာဝန်ယူကြရမှာဖြစ်ပါတယ်လို့ကုလသမဂ္ဂထရီညီလာခံသဘာပတိ Volkan Bozkiya ကြေညာလိုက်တာပါ။နိုင်ငံကငင်းကြိုင်းနဲ့လွန်ခြုံရေးကိစ္စတွေကိုကန့်တွဲဖြစ်ရှင်းရတဲ့လွန်ခြုံရေးကောင်စီဟာပြစ်ကတ်ဖြစ်ရာဒေသတွေကိုငင်းကြိုင်းထင်းသိမ်းတပ်ဖွဲ့တွေဆီလွတ်တာနိုင်ငံကဥပဒေချိုးဖောက်တဲ့နိုင်ငံတွေအပေါ်ပိတ်ဆို့တန်ခတ်အရေးယူတာတွေကိုလုပ်ပိုင်ခွင့်အာဏာရှိပါတယ်။ဖွဲ့ဝင်တစ်တူရဲ့မတူကွဲပြားတဲ့အတွေ့အကြုံတွေရည်တည်ချက်အမြင်တွေနဲ့အမျိုးသားအကျိုးစီးပွားတွေကြောင့်ဖွဲ့ဝင်တွေကြားအားပြိုင်မှုအသစ်တွေလည်းပေါ်ပေါက်လာမယ်လို့ခန့်မှန်းနေကြတာပါ။
Obviously small countries are witness to history when it comes to big decisions but this is our chance not simply to witness it but also to influence
အမှန်တရားကြီးမားတဲ့ဆုံးဖြတ်ချက်ရှိပြီးချမှတ်ခဲ့တာတွေကိုနိုင်ငံငယ်တွေမျက်မြင်ကိုယ်ကြုံခဲ့ကြပြီးခုခါမှာတော့မျက်မြင်ကိုယ်တက်တက်မဟုတ်ပဲအများအကျွတ်အရေးကြီးတဲ့ဆုံးဖြတ်ချက်တွေကိုချမှတ်ရမှာပါပါဝင်ခွင့်ရရှိကြတော့မှာပါလို့ဖော်ဝင်သည့်ဖြစ်ရွေးချယ်ခံထားတဲ့ အဘိနီးယားနိုင်ငံရဲ့ဥရောပနဲ့နိုင်ငံခြားရေးဝန်ကြီးကပြောဆိုလိုက်တာပါ။လက်တလုံးမှာတော့လွန်ကျွေးကောင်စီဟာအစ်ဇွေးနဲ့ပါလက်စတိုင်းရေးလီဘီးယား၊ဆီးရီးယား၊ယမန်နိုင်ငံတွေကပြည်ခတ်တွေပါဝင်အရှေ့လက်ပိုင်းဒေသကပြဿနာတွေနဲ့အထူးကရင်ဆိုင်နေရတယ်လို့ဆီယာနာသိမှုနောက်ပိုင်းနိုင်ငံရေးချက်တွေပေါ်ပေါ်နေတဲ့မြန်မာနိုင်ငံအရေးကိုက်တွယ်ဖြစ်ရှင်းဖို့ကိုလည်းဖွဲ့ဝင်နိုင်ငံတချို့ကဖိအားပေးရတယ်နဲ့ရင်ဆိုင်နေရတာဖြစ်ပါတယ်။အမေရိကန်သတင်းစာလောကမှာထင်ရှားတဲ့ပိုလစ်စာစုအတွက်ဒီနေ့မှာကိုဗစ်ကပ်ရောဂါနဲ့အမေရိကန်ကဆန္ဒပြပွဲတွေကိုဖော်ပြခဲ့တဲ့သတင်းတွေအတွက်စုချင်းမြင့်လိုက်ပါတယ်။မင်းနီဆိုတာပြည်နယ်မင်နီယန်နာပိုလစ်မြို့မှာလူမဲအမျိုးသားဂျော့ချ်ဖရိုက်သေဆုံးမှုနဲ့ပတ်သက်လို့အရေးပေါ်သတင်းဖော်ပြခဲ့တဲ့မင်နီယန်နာပိုလစ်မြို့က Star Tribune သတင်းဌာနနဲ့ကိုရိုနာဗိုင်းရပ်စ်ကပ်ရောဂါနဲ့ပတ်သက်တဲ့သတင်းတွေဖော်ပြတဲ့အတွက် New York Times သတင်းစာတို့ကိုပိုလစ်စာစုချင်းမြင့်လိုက်တာပါ။လူမဲအမျိုးသားရဲတပ်ဖွဲ့ဝင်တချို့ရဲ့လက်ချက်နဲ့သေဆုံးမှုကိုဗီဒီယိုရိုက်ကူးခဲ့တဲ့ဆယ်ကျော်တက်ရွယ်ဒန်နီလာဖရီဇီယာကိုလည်းမှတ်တမ်းတင်ဂုဏ်ပြုခဲ့ပါတယ်။ AP သတင်းဌာနကတော့ဓာတ်ပုံစုမစုရရှိခဲ့တာပါ။ပိုလစ်စာစုကိုဧပြီလ19ရက်နေ့မှာကြီးညာဖို့စီစဉ်ထားပေမဲ့ကိုဗစ်ကပ်ရောဂါကာလမှာစုရွေးချယ်ရေးဘုတ်ဖွဲ့ဝင်18ယောက်လူကိုယ်တိုင်တွေ့ဆုံပြီးဆွေးနွေးတိုင်ပင်ဆုံးဖြတ်နိုင်မှုဇွန်လအထိရွှေ့ခဲ့ရတာပါ။ကပ်ရောဂါကာလမှာစုရွေးချယ်ရေးအဖွဲ့ဟာပြီးခဲ့တဲ့နှစ်မှာတုန်းကလည်းစုရှင်စည်းရုံးကိုကြီးညာဖို့သတင်းနှစ်ပတ်ရွှေ့ခဲ့ရပါတယ်။အမေရိကန်ပြည်ထောင်စုမှာသတင်းသမားတွေကြားအမြင့်ဆုံးစုဖြစ်တဲ့ပိုလစ်စာစုကိုတော့1919ခုနှစ်ကစချီးမြှင့်လာခဲ့တာပါ။ပုံမှန်အားဖြင့်ကိုလံဘီယာတိုက်သူမှာနှစ်စဉ်မေလရောက်တိုင်းအခမ်းအနားနဲ့စုချီးမြှင့်လို့ရှိပေမဲ့ကာယောဂါကာလဖြစ်တဲ့ကြောင့်အစီအစဉ်တွေကိုလည်းရွှေ့ဆိုင်းထားရပါတယ်။2018ခုနှစ်ပိုလစ်စာစုချီးမြှင့်ချိန်မှာတော့ရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာစစ်တပ်ရဲ့စစ်စင်ရေးတွေအတွင်းထွက်ပြေးခဲ့ရတဲ့ရိုဟင်ဂျာတွေအကြောင်းဖော်ပြခဲ့တဲ့အတွက်ရိုက်တာသတင်းဌာနကမြန်မာတပ်ပုံသတင်းတော့ကိုစိုးစရာထွန်းဥတွက်စုချင်းမြင်ခံခဲ့ရတယ်လို့အင်ဒိုနီးရှားကျွန်းတွေပေါ်မှာကြေကျွန်းလို့ခိုက်စေခံခဲ့ရတဲ့မြန်မာငါးပတ်သမားတွေအကြောင်းစုံစမ်းဖော်ထုတ်ခဲ့တဲ့ AP သတင်းဌာနက Esther Tucson ကိုလည်းဥတွက်စုတွေရရှိခဲ့ကြပူပါတယ်ခင်ဗျာ
စနေနေ့မနက်ခင်းထိတ်တန်းအောင်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော်ခင်မျိုးတက်နဲ့ကိုအောင်လင်းဦးတို့ပြောပြခဲ့ကြတာပါခင်ဗျာအခုချိန်ကစပြီးသတင်းပေးပို့ချက်တွေကိုစတိုက်စလိုထုတ်လွှင့်သွားမှာဖြစ်ပါတယ်အဲ့ဒီတွေကမှအရင်ဦးဆုံးတော့ကိုဗစ်ဆိုးဝါးနေတဲ့အခြေအနေပါကိုဗစ်အတီးပြုလူနာ100ကျော်ပြန်ရှိလာတဲ့မြန်မာနိုင်ငံမှာတီးကြားခွဲထားတဲ့ quarantine center 39ခုထားရှိဖို့ကျန်းမာရေးဝန်ကြီးဌာနကပြင်ဆင်နေတယ်လို့တာဝန်ရှိသူတွေက VOA ကိုပြောပါတယ်လူရည်ထူထပ်တဲ့ရန်ကုန်တိုင်းဒေသကြီးမြို့နယ်22မြို့နယ်မှာလူ3000စာအတွက် quarantine center တွေကိုထားရှိဖို့စီစဉ်ထားတာနဲ့ပတ်သက်ပြီးရန်ကုန်ကပေးပို့လာတဲ့သတင်းကိုမဆုမွန်ပြောပြပေးပါအောင်ဗျာ
မြန်မာနိုင်ငံမှာဆရာနာသိမ်းပြီးတဲ့နောက်အခြေအနေတွေကမတည်မငြိမ်ဖြစ်နေတဲ့အချိန်မှာပဲ COVID-19 ကူးစက်ရောဂါကူးစက်သူတွေပြန်ပြီးတော့တိုးလာနေပါတယ်အခုရက်ပိုင်းအတွင်းမှာကိုတရက်ကို COVID အတည်ပြုလူနာက100ကျော်အထိရှိလာနေပါတယ်ဇွန်လ10ရက်နေ့ကဆိုရင်လူပေါင်း162ယောက်မှာကိုဗစ်ကံရောဂါပိုးစစ်ဆေးတွေ့ရှိခဲ့ပြီးတော့သေဆုံးသူက4ယောက်ဖြစ်ပါတယ်။ဒီလိုအတည်ပြုလူနာတွေပြန်များလာတဲ့အတွက်လူနေထူထပ်တဲ့ရန်ကုန်တိုင်းဒေသကြီးကမြို့နယ်22မြို့နယ်မှာကျန်းမာရေးနဲ့အားကစားဝန်ကြီးဌာနက quarantine center တွေပြင်ဆင်နေတယ်လို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနဗဟိုကူးစက်ရောဂါတိုက်ဖျက်ရေးဌာနညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးက VOA ကိုပြောပါတယ်။
အဲ့ရန်ကုန်မှာတော့ quarantine center တွေတောက်တာနဲ့ပတ်သက်ပြီးတော့ရန်ကုန်မှာရှိတဲ့မြို့နယ်22မြို့နယ်ရဲ့နေရာ38နေရာမှာလူ3000ကျော် quarantine center တွေစောက်ဖို့အတွက်ကပြင်ဆင်နေပါတယ်ပြင်ဆင်နေဆိုတာကလည်းရန်ကုန်တိုင်းဒေသကြီးဆိုရဆွဲနဲ့ရန်ကုန်တိုင်းကျမ်းမာနဲ့ဒါတောင်းဆက်ပြီးတော့ဆောင်ရွက်နေဖြစ်ပါတယ်ဒါအဲ့တော့ဒီကနေ့ရောဂါဖြစ်ပေါ်တဲ့ဒီလိုများလာတယ်ဆိုလို့ရှိရင်သူတို့တွေကိုသူတို့ရဲ့ဖြစ်နေဆက်ဆက်တဲ့ contact တွေเนาะ contact တွေကို quarantine ထားဖို့ကြီးရတာဖြစ်ပါတယ်လို့ပြောရတော့ကျမတို့contact တွေကရောမဆန်တာမှာဒါပြန်လောလောဆယ်ရတော့ပို့ဆောင်ပြီးတော့လုပ်နေဖြစ်ပါတယ
်လက်ရှိမှာတော့ COVID-19 ကူးစက်ခံနေရတဲ့အတီးပြုလူနာတွေကိုဖောင်ကြီးမှာထားပြီးတော့ကုသပေးနေတယ်လို့သူကပြောပါတယ်ဆရာနာသိမ်းပြီးတဲ့နောက်ပိုင်းကူးစက်မှုပြန်မြင့်တက်နေတဲ့အထက်ကအတီးပြုလူနာအများဆုံးတွေ့ရှိတာကတော့သခိုင်းတိုင်းဖြစ်ပါတယ်ဒုတိယနဲ့တတိယကတော့ချင်းပြည်နယ်နဲ့ရန်ကုန်တိုင်းတို့ဖြစ်တယ်လို့ဒေါက်တာခင်ခင်ကြီးကပြောပါတယ်ရန်ကုန်တိုင်းကတော့လူနေထူထပ်တာမို့လို့သတိထားရမယ့်အခြေအနေမှာရှိနေပါတယ်။အတီးပြုလူနာတွေဟာယောဂပြင်းထန်မှုအစဉ်လိုက်ဆေးရုံတွေခွဲပြီးကုသဖို့ပြင်ဆင်ပေးနေပါတယ်လို့ဒေါက်ခင်ခင်ကြီးကရှင်းပြပါဗျာ။သက်ဆိုင
်ရာတိုင်းနယ်ပြည်နယ်မှာရှိတဲ့ဆေးရုံလူနဲ့ဆေးရုံတွေရှင်းထားဖို့ကြိုးစားထားပါတယ်။ဒါဟာယောဂလက္ခဏာမပြင်းတဲ့သူတွေ၊ယောဂလက္ခဏာမဆိုးတဲ့သူတွေ၊ပါမန်သ က်ကနာတော့ပိုးတာရှိတယ်ဒါမှမခံစားရဘူးသူတို့တွေကမြို့နယ်ဆေးရုံမှာအထားရှိတယ်ဆိုကုသမှုပေးမယ်တကယ်လို့ယောဂလက္ခဏာရှင်းတယ်နောက်ဆက်ယောဂလည်းရှိတယ်အသက်ကလည်းကြီးတယ်ဆိုတာကပြည့်ကြီးတာကုသမှုပေးမယ်ဒီလိုပုံစံနဲ့ကျွန်တော်တို့လက်ရှိနေတာဆောင်ရွက်ထားတာဖြစ်ပါတယ
်လက်ရှိမြန်မာနိုင်ငံမှာဆီယနာရှင်ဆန့်ကျင်ရေးအာဏာဖီဆန်ရေးလှုပ်ရှားမှုစီဒီအမ်မှာဆရာဝန်တွေသူနာပြုတွေဆေးဝန်ထမ်းတွေပါဝင်နေပြီးဒီလိုစီဒီအမ်ပြုလုပ်နေတဲ့သူတွေကိုလည်းဆေးရုံချုပ်ရေးကောင်စီကဆေးကုသခွင့်လိုင်စင်ပြန်ပြီးတော့ရုပ်သိမ်းတာပြင်ပဆေးရုံဆေးခန်းတွေမှာကုသခွင့်မပေးတော့တာစတဲ့အရေးယူမှုတွေရှိနေတာမို့လို့ကိုဗစ်တတိယလိုင်းသာဖြစ်လာမယ်ဆိုရင်လက်ရှိစစ်ကောင်စီလက်အောက်ကျန်းမာရေးဝန်ကြီးဌာနဟာဘလောက်အထိကြံ့ကြံ့ခံပြင်ဆင်နိုင်မလဲဆိုတဲ့မေးခွန်းတွေထွက်ပေါ်နေပါတယ်။တည်ဆုံးသူကလည်းပို့ပြီးတော့တိုးလာနေတာကြောင့်ပြည်တွင်းမှာတတိယလိုင်းဖြစ်လာမှာကိုစိုးရိမ်နေကြပါတယ်။ဗဟိုကူးဆက်ရောဂါတိုက်ဖျက်ရေးဌာနညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးကတော့အခုလိုပြောပါဗျ။ဒီလက်ရှိဖြစ်နေတ
ဲ့ဒီမှာကပြောရမယ်ကျင်းများတယ်ဆိုတဲ့အနေကဟုတ်ပါဘူး။ဒီလိုစားနေတဲ့မျိုးပါပြရအောင်ကောင်းစွာဆင်းချုံနိုင်ဖို့ဆိုတာကျမတွေနဲ့အားသာဝင်ပြီးဌာနတစ်ခုထဲမှာစားရှိရမှာပေါ့ကျေးဇူးတွေမှာလည်းတောင်းရှိပါတယ်ကျေးဇူးတွေကိုဗစ်စီကံကိုလိုက်မှာမှုပေါ့ရော်လဲဆိုလို့ရှိရင်တော့ဒီကြက်ပြလိုင်းဖြစ်သွားမှုလက်ရှိဖြစ်နေတဲ့ရောဂါပိုးမှုရှိမှာများလာမှာဖြစ်ပါတယ်များလာမယ်ဆိုလို့ရှိရင်တော့ဒါဟာဒီနောက်ပြောတဲ့အခုလက်ရှိအနေအထားတော့ကျမတို့ကောင်းကောင်းဆင်းချုံနိုင်တယ်စိတ်များလာပြီဆိုလို့ရှိရင်တော့လည်းအခက်အခဲရှိမှာဖြစ်ပါဒီနေရာမှာ quality care ဆိုတဲ့နေရာမှာအားလုံးလည်းဒီနေ့ဒီနောက်ပြောတဲ့လို့ဆင်းကျွန်တော်တို့ရဲ့ကျမရေးဆောင်ရှောက်အပြင်ကပေးနိုင်လို့ဆိုတော့ဆက်ကျင့်ရှိမှဖြစ်ပါတယ်။အဲဒီတော့ဒီဥစ္စာရောဂါပိုးတွေနေတာများလာရင်အဲကုသမှုတော့ပေးနိုင်မှုမပေးနိုင်မှုဒီရောဂါဖြစ်ပေါ်မှုများလာတဲ့အခါကိုဟိုတော့များလာတဲ့အခါကိုကျွန်တော်တို့ဒီနဲ့အဲဒီဒီဖြစ်ပေါ်မှာများလာလို့ဖြစ်လို့လုပ်မယ်ဆိုတဲ့ဥစ္စာလည်းကျုပ်ကိုပြင်ဆင်ထားပါတယ်
ကိုဗစ် -19 ကူးစက်ကပ်ရောဂါရှိမရှိနေစေစစ်ဆေးမှုနှုန်းကတော့ဆီယနာမသိန်းခင်တုန်းကတရက်ကိုတောင်းကနန်းကျော်အထိရှိခဲ့ပါတယ်။ဆီယနာသိမ်းပြီးတဲ့နောက်မှာတော့ထောင်ကနန်းအထိကျဆင်းသွားပါတယ်။ဇွန်လ10ရက်နေ့အထိစရင်အရာမြန်မာနိုင်ငံမှာကိုဗစ် -19 အတည်ပြုလူနာစုစုပေါင်း 13,000 ကျော်နီးပါးရှိပြီးသေဆုံးရသူက 3,238 ဦးရှိပါတယ်။ပြန်လည်ကောင်းမွန်လာသူကတော့ 13,300 နီးပါးအထိရှိပါတယ်ရှင်။
မဆုမွန်ပြောပြသွားတာပါခင်ဗျာအခုတခါတော့ဒီထိုင်းရောက်ရွှေပြောင်းအလူသမားတွေကြားမှာကိုဗစ်ကန့်သတ်ချက်တွေတိုးမြင့်လာတဲ့အခြေအနေကိုလည်းပြောပြခြင်းပါတယ်ကိုဗစ်ကံရောဂါတတိယလှိုင်းနဲ့ရင်ဆိုင်နေရတဲ့ထိုင်းနိုင်ငံမှာကူးစက်မှုတွေကိုထိန်းချုပ်ဖို့မြန်မာနိုင်ငံသားတွေအပါအဝင်ရွှေပြောင်းအလူသမားတွေရှိရာနေရာတွေမှာတွာလာလှုပ်ရှားမှုတွေကိုပို့ပြီးတော့ကန့်သတ်လာနေတယ်လို့အလူသမားရေးလှုပ်ရှားသူတွေက VOA ကိုပြောပါတယ်လူသမားတွေကြားယောဂကူးစက်မှုတွေထိန်းချုပ်နိုင်ဖို့ထိုင်းအာဏာပိုင်တွေကလည်းစစ်ဆေးနေတာတွေရှိပါတယ်အပြည့်စုံကိုတော့ထိုင်းခြေဆိုင် VOA သတင်းတော့မအေးမာကသတင်းပေးပို့ထားပါတယ
်ထိုင်းနိုင်ငံကအလုသမားတွေနေထိုင်အလုလုကန်နေတဲ့စောက်လုပ်ရေးအလုဆိုင်နေရာတွေမှာရဲစစ်တပ်နဲ့ကဲယောဂထိန်းချုပ်ရေးအဖွဲ့တွေပါဝင်တဲ့ပူးပေါင်းအဖွဲ့တွေကိုဇွန်လ17ရက်နေ့ကစပြီးတုံးမြင့်ချထားပြီးအပြင်သွားလာခွင့်တွေကိုကန့်သက်စစ်ဆေးမှုတွေတုံးမြင့်လှုပ်ဆောင်နေတဲ့အကြောင်း AAC အလုသမားကူညီရေးအဖွဲ့ကပြောရေးဆိုခွင့်ရှိသူကိုရဲမင်းကအခုလိုပြောပြပါဗျ။
အခုလိုကန့်သက်မှုကတော့တိုင်းနိုင်ငံလုံခြုံရေးကောင်စီကနေပြီးတော့ကျွန်တော်တို့ဟိုချမှတ်တာပါ။ဒီအဓိကကတော့ကျွန်တော်ရှေ့ပြောင်းလုပ်မားတွေအဲနေထိုင်လုပ်ကိုင်းတဲ့နေရာတွေပေါ့နော်။စောက်လုပ်ရေးနေရာတွေစောက်လုပ်ရေးအလုပ်ဆိုင်တွေပါဆိုရင်ကျွန်တော်ထိုင်းရဲရဲကျွန်တော်ထိုင်းစစ်တပ်ရဲကျွန်တော်တို့ဒီကိုဗစ်ကံရောဂါထိန်းချုပ်ရေးအဖွဲ့တွေဒီဇွန်လ10ရက်နေ့ကနေစပြီးတော့ကျွန်တော်တို့တုံးမြင့်ချထားလိုက်တာပေါ့နော်ဒီပြင်အဓိကကတော့ဒီရှစ်ပြောင်းလုပ်ငန်းတွေရဲ့ပြင်ပသွားလာခွင့်တွေကိုဒီကျွန်တော်တို့ကန့်သတ်ရှစ်သေးမှုတွေတုံးမြင့်လောက်ဆောင်ဖို့လို့ကျွန်တော်တို့ပြရပါတယ်
ထိုင်းနိုင်ငံမှာကိုဗစ် -19 ကပ်ရောဂါဟာအလုသမားတွေကြားမှာဆက်လက်ပြန့်ပွားနေတာကိုထိန်းချုပ်နိုင်ဖို့ထိုင်းနိုင်ငံလုံခြုံရေးကောင်စီကအခုလိုမျိုးအလုသမားတွေနေထိုင်နေတဲ့နေရာတွေမှာအနည်းဆုံးအာဏာပိုင်9ဦးထက်မနည်းဟာအလုသမားတွေရဲ့အဝင်ထွက်တွေကိုစောင့်ကြည့်စစ်ဆေးနေပြီးတရားမဝင်လာရောက်နေထိုင်တာမျိုးမရှိအောင်အလုသမားဥယျာဉ်ကိုလည်းနာမည်စည်းရင်းနဲ့တကွစစ်ဆေးမှုတွေလုပ်ဆောင်နေတယ်လို့ဆိုပါတယ်နိုင်ငံတော်လုံခြုံရေးကောင်စီရဲ့အတွင်းမှူးဗိုလ်ချုပ်နတ်တဖွန်ပြန်ပါနစ်ကလည်းထိုင်းဘာသာနဲ့အခုလိုပြောသွားပါတယ
်อีกแง่หนึ่งก็คืออาจจะกระทบนะครับต่อพี่น้องประชาชนที่ต่อไปที่จะต้องเดินทางไปต่างประเทศให้ดูกันให้รอบด้าน
အခုလိုမျိုးအလုံးဆိုင်တွေမှာအာဏာပိုင်တွေကစီစစ်စောင့်ကြည့်ရေးဂိတ်တွေချထားရတာဟာနိုင်ငံသားသားရှေ့ပြောက်လို့တမားတွေကြားမှာကက်ယောဂါဟာတနေရာကတနေရာကိုအပြောင်းရွှေ့တွေကုလူသွားလာမှုတွေကနေဆက်လက်ပြန့်ပွားမှုတွေရှိနေသေးတာကိုထိန်းချုပ်နိုင်ဖို့အတွက်မဖြစ်မနေလှုံ့ဆော်ရတာဖြစ်တယ်ဆိုပြီးထုတ်ပေါ်ပြောဆိုသွားပါတယ်။ယောဂကူးစက်မှုလုံးများနေတဲ့နေရာတွေမှာဆိုရင်လုံခြုံရေးအင်အားတိုးချတာနဲ့ကင်းတဲ့စောင့်ကြည့်တာမျိုးတွေလိုအပ်တယ်လို့လှုံ့ဆော်သွားမယ်လို့လည်းထိုင်းအနာပိုင်တွေကဆိုပါတယ်။လက်တလောမှာတော့က ကယောဂပိုကုသမှုရှိနေတဲ့နိုင်ငံသားသားရှိပြောလို့တမားတွေနေထိုင်ရနေရာတွေမှာတန်ဆူးကျိုးတွေနဲ့ကာထားတာမျိုးပိတ်ပင်ကတ်တက်ထားတယ်လို့အရေးပေါ်ကုသရေးလှုပ်ထားတဲ့နေရာတွေကနေအလုတမားတွေထွက်မပြေးနိုင်အောင်လဲလှုပ်ဆောင်ထားပါတယ်ဇူလိုင်လမှာတနိုင်ငံလုံးနဲ့ကန့်သတ်မှုတွေဖြေလျှော့ဖို့လှုပ်ဆောင်နေတာမို့ကုသတဲ့နေရာတွေမှာပိုပြီးတော့တင်းကျပ်မှုတွေလှုပ်ထားတယ်လို့လဲကိုရဲမင်းကပြောပ
ဆက်မှုများနေတဲ့နေရာတွေမှာဆိုရင်ကျွန်တော်တို့ဒီတန်စီကျိုးတွေချပြီးတော့အသွားလာအောင်လောကကန့်တပ်ပိတ်ပင်လိုက်တာမျိုးပေါ့နော်ဟိုလော့ဒေါင်းချလိုက်တဲ့ပုံစံမျိုးတွေကြီးကိုဟိုလှုပ်ဆောင်လာတာကိုတွေ့ရတာပေါ့နော်ယောဂါကိုကျွန်တော်တင်းတင်းကြပ်ကြပ်နဲ့ဟိုထိမ့်ထုတ်လာတဲ့ပုံတွေ့ရတာပေါ့
ကိုဗစ်ဒုတိယလိုင်းမှာတော့ဆမ်မွန်စခွန်ပြည်နယ်ကမြန်မာရှေ့ပြောင်းလူသမားတွေကြားမှာကူးစက်မှုတွေအများအပြားတွေ့ရတယ်လို့ကိုဗစ်တတိယလိုင်းမှာတော့ထိုင်းလူမျိုးတွေကနေစတင်ကူးစက်တယ်ဆိုပေမဲ့မြန်မာအများစုပါဝင်တဲ့နိုင်ငံခြားသားအလုပ်သမားတွေကြားမှာလည်းကူးစက်မှုတွေရာနဲ့ချီဖြစ်လာတာတွေရှိနေပါတယ်။ထိုင်းနိုင်ငံမှာကိုဗစ်အတည်ပြုလူနာ 39,000 နီးပါးအထိရှိလာတယ်လို့သေဆုံးသူကလည်း 1,400 ကျော်ရှိလာပါပြီ။နေ့စဉ်ထောင်ချီကူးစက်မှုတွေလည်းရှိနေပါတယ်။နေ့စဉ်ထောင်ချီကူးစက်မှုတွေလည်းရှိနေပါတယ်။ဇွန်လ17ရက်နေ့မှာတော့ကိုဗစ်အတည်ပြုလူနာအသစ် 2,000 ကျော်တိုးလာပါတယ်ရှင
်။မြန်မာနဲ့အင်ဒီချင်းထိုင်းနိုင်ငံကဒီကိုဗစ်စိုးရိမ်ပွဲအခြေအနေတွေကိုနားဆင်ကြရပြီးရခိုင်ပြည်နယ်ကဒုက္ခသည်အခြေအနေတွေကိုလည်းပြောပြခြင်းပါတယ်။ရခိုင်ရှမ်းကရင်ပြည်နယ်တွေမှာရှိတဲ့ပြည်တွင်းဒုက္ခသည် IDP စခန်းတွေကိုပိတ်သိမ်းရေးနဲ့နေရာဆွန့်ခွာသူတွေပြန်လည်နေရာချထားရေးအတွက်ဆောင်ရွက်နေတယ်လို့စစ်ကောင်စီကသတင်းထုတ်ပြန်ထားပါတယ်ပြည်တွင်း IDP တသိန်းကျော်ရှိတဲ့ရခိုင်ပြည်နယ်ကယာယီစခန်းတွေမှာအခက်အခဲတွေရှိနေစေဖြစ်တယ်လို့ရခိုင်ပြည်နယ်စီမံအုပ်ချုပ်ရေးကောင်စီကပြောပါတယ်ရခိုင်ဒေသကလာတဲ့သတင်းကိုတော့ကိုရန်နိုင်ပြောပြပေးပါအောင်ဗျာ
ရခိုင်ပြည်နယ်မြောက်ပိုင်းမှာတက်မတော်နဲ့ရခိုင်လက်နက်ကိုင်အေအဖွဲ့တို့ကြားတိုက်ပွဲတွေရဆိုင်နေတာ9လနီးပါးရှိနေပေမဲ့စစ်ဘေးဒုက္ခသည်တသိန်းကျော်လောက်ယာယီခလုံးရေးစခန်းတွေမှာအခုချိန်ထိနေရမပြောင်းနိုင်ကြသေးပါဘူးလုံလုံရေးရနေရမပြောင်းနိုင်သေးတဲ့စစ်ဘေးဒုက္ခသည်တွေအတွက်ကုနီထောက်ပံ့မှုတွေဆက်ပြီးလှုပ်ဆောင်သွားမယ်လို့စစ်ကောင်စီကပြောထားပါတယ်။ကြောက်တော်နဲ့မြောက်ဦးမြို့နယ်ကခြေရွာတချို့မှာစစ်ဘေးဒုက္ခသည်တွေအတွက်နေအိမ်တွေစောက်ပြီးနေတာရှိပါတယ်။လောလောဆယ်ပြည်တွင်းဒုက္ခသည် IDP တွေအတွက်ရခိုင်ပြည်နယ်မှာကုနီပေးနေတာနဲ့ပတ်သက်လို့ရခိုင်ပြည်နယ်စီမံအုပ်ချုပ်ရေးကောင်စီအဖွဲ့ဝင်ရခိုင်ပြည်နယ်ဥပဒေချုပ်ဦးလာသိန်းက VOA ကိုကူးလို့ပြောပါတယ်။
ကျွန်တော်ကတော့အခုအဲ့လိုဒီနမ်းမှာမြောက်ဦးနမ်းမှာရှိတဲ့လက်ကာတို့ဘာတို့ကအိမ်ဆောက်တယ်အကျံပဲအဲ့အဲ့လိုဟိုဖြစ်တဲ့ဟာတွေပြန်တယ်နောက်ပြီးတော့ကာလန်ဘေးဒီမှာရှိတဲ့အမ်းမျိုးနယ်တဲကဟာတွေပြန်တယ်ကျွန်တော်ပြန်တဲ့အခါသူတို့တောင်းဆိုချက်အရာအိမ်တော်စုတစ်ခုကို85သိန်းစီကျွန်တော်တို့ပံ့ပိုးတာတွေရှိတယ်လေမူအဖြစ်နော်ဆိုတော့အဲ့လိုအမ်းမျိုးနယ်တဲမှာပြန်ကြတာတွေရှိတယ်မင်းများမျိုးနယ်တဲမှာပြန်ကြတာတွေရှိတယ်တောက်တော်မြို့နယ်ထဲမှာအဲ့လိုပြန်ကြတာတွေရှိတယ်ဒါပေမဲ့စခန်းဘလောက်မှဘယ်ရွာတွေဘာတွေညာတွေအတိအကျအပြင်ရတော့ကျွန်တော်အကုန်လုံးတော့မပြောနိုင်ဘူးခင်ဗ
ျစစ်ဘေးဒုက္ခသည်အနေနဲ့မိမိနေရက်ကိုပြန်ညင်ကြပေမဲ့လည်းသူတို့နေရက်မှာနေအိမ်တွေမရှိတော့တာစစ်ကြံလက်နက်တွေနဲ့မြေမြုပ်ပိုင်းတွေမရှင်းရသေးတာကြောင့်လုံခြုံရေးစိုးရိမ်မှုတွေရှိနေကြတယ်လို့ရခိုင်ပြည်နယ်ဥပဒေချုပ်ဦးလာသိန်းကပြောပါတယ
်ဟိုနေရက်မပြန်နိုင်သေးတာတွေလည်းရှိပါတယ်ခုနဟိုမေးရက်အထက်မှာပါသလိုပေါ့နော်ဟိုကျွန်တော်တို့ဟိုမိုင်းအဓိကတော့မိုင်းပေါ့မိုင်းကိုဟိုတက်ကရှင်းလင်းပြရမယ်အပိုင်းတွေရှိသေးတာတွေရှိတယ်ဆိုစိတ်မချရတဲ့နေရာကိုကျွန်တော်တို့ကတက်ကနေပြီးတော့ clear ဖြစ်ပါပြီလို့ဟိုတော့မှကျွန်တော်တို့ကဒီဟိုဟာဒီကိုပြန်နေရာချထားမှာလေဆိုတော့အဲ့လိုနေရာချထားနိုင်ခြင်းမရှိတဲ့အဲဒေတာတွေမှာရှိနေတဲ့အဲရှိရေးချောင်းတွေအတွက်ကတော့အရေးပုံမှန်အတိုင်းပဲကျွန်တော်တို့ကအဲထောက်ပံ့မှုတွေပြုလုပ်ရမှာဖြစ်ပါတယ်
သူတို့စွန့်ခွာခဲ့ကြရတဲ့နေရာဒေသတွေမှာလုံခြုံရေးအာမခံချက်မရှိတာကြောင့်နေရာမပြောင်းကြသေးတဲ့စစ်ဘေးဒုက္ခတွေတသိန်းကျော်လောက်ရှိနေသေးတယ်လို့စည်ရင်ကောက်ယူနေတဲ့ရခိုင်တိုင်းသားမျိုးနွယ်စုများအစည်းအရုံး REC ပြောခွင့်ရကိုစောစောထွန်းကပြောပါတယ်
ပြန်လေပြေတော့အနည်းငယ်ရှိပါတယ်ဒါပေမဲ့အရင်ကနေပါသေးတယ်အဲမြတ်သားပြန်တော့မပြန်နိုင်သေးဘူးနော်အဓိကဒီမိုးရည်ဒီမှာပဲအဲပြင်ကြမယ်ပြင်ဖို့စဉ်းစားမယ်လို့ပြောပါတယ်အဲနောက်တစ်ခုကဒီအဓိကစစ်ပိတ်ဆောင်တဲ့နေရာပြင်ဖို့ကိစ္စမှာအဓိကစင်ကိုရှားနှစ်ခုရှိပါတယ်အဲ့ဒါကတော့ဒီတိုက်ပွဲတွေပြင်နေမကြည့်လာဖို့အတွက်ခိုင်မာတဲ့အဲအခြေအနေတစ်ခုရှိဖို့လိုပါတယ်အဲနောက်တစ်ခါကျတော့ဒီအဲစစ်ပိတ်ဆောင်တွေပြင်းရော်တွေနဲ့ပြင်းရော်နေတာအာဒီစစ်ပိတ်ဆောင်တွေလုပ်ခဲ့တဲ့နေရာတွေမှာမရှင်ရေလုပ်ငန်းတွေကို အမခန့်ချေချီအောင်ဒီလိုပြဖို့လိုပါတယ်အဲဒါမှပဲသူတို့အနေနဲ့လူရှင်စကြဝဠာတင်နိုင်ကြပါလိမ့်မယ်အဲကျွန်တော်တို့ဒီဘီဂရီလာနောက်ဆုံးကောင်းရတဲ့စီးရင်းတွေအရာကတော့တသိန်းနဲ့တပေါင်းကျော်အထိရှိနေပါသေးတယ
်ပြည်ကောင်စီနဲ့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာခြားထားရေးဝန်ကြီးတက်ပြန်ရေးအတွက်စီစဉ်ဆောင်ရွက်နေတယ်လို့အာဏာပိုင်တွေဘက်ကပြောဆိုထားပေမဲ့စစ်ဘေးဒုက္ခသည်တွေအနေနဲ့စားနပ်ရိက္ခာမလုံလောက်တာတွေမိုးရာသီအတွက်အမိုးအကာလုံခြုံတဲ့နေအိမ်တွေပြန်လည်တည်ဆောက်ဖို့လိုအပ်နေတာတွေလည်းရှိနေသေးတယ်လို့စစ်ဘေးဒုက္ခသည်တွေကပြောနေကြပါတယ်ခင်ဗျာ
VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်အဖြစ်နဲ့ VOA ပရိသတ်တွေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်အခုဆိုရင်ဒီအီးမေးလ်သတင်းလောင်ကို Facebook စာမျက်နှာကနေပြီးတော့လွယ်လွယ်ကူကူတောင်းယူနိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ Sign up ဆိုတဲ့အပြာရောင်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့ Internet ပင်မစာမျက်နှာပေါ်ကအီးမေးလ်သတင်းလောင်တောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်ပြွေးမြန်မာပိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ကောင်းစင်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးအီးမေးလ်သတင်းလွှာတောင်းယူနိုင်ပါတယ်။နောက်ဒီနေ့ကတော့ပြွေးမြန်မာအီးမေးလ်လိပ်စာ bambi@viewnews.com ဒါမှမဟုတ်ရင်ပြွေးမြန်မာ Facebook Messenger ကနေပြီးကိုယ့်ရဲ့အီးမေးလ်လိပ်စာကိုရေးပို့လိုက်ပါနော်။အီးမေးလ်လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါတယ်။နေ့စဉ်တနေ့နှစ်ချိန်ပို့ပေးနေတဲ့အီးမေးလ်သတင်းတော်ကသတင်းကောင်းစင်တွေနဲ့သတင်းအချင်းချုပ်ကိုတစုတစီနဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်။ VOA ပြည်သက်အတွက်သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါတယ်ရှင်
။ VOA ရဲ့စနေနေ့မနက်ခင်းအစီအစဉ်တွေကိုသောရရှင်တွေရှုစားနားဆင်နေရတာဖြစ်ပါတယ်ခင်ဗျာ။အခုတော့အပတ်စဉ်ကဏ္ဍတွေကိုစက်တိုက်ထုတ်လွှင့်သွားမှာဖြစ်ပါတယ်။အဲ့ဒီတဲကမှအရင်ဦးဆုံးအမျိုးသမီးကဏ္ဍဖြစ်ပါတယ်။မန္တလေးတိုင်းမြင်းကြံမြို့နယ်တလုတ်မြို့ကြီးရွာမှာပြီးခဲ့တဲ့မေလ12ရက်နေ့ကအခြားလူငယ်5ဦးနဲ့အတူစစ်ကောင်စီတပ်တွေရဲ့ဖမ်းဆီးထိန်းသိမ်းတာခံခဲ့ရတဲ့မန်ငိမ်းစုဟန်ခေါ်ကောင်းဝီရန်ကိုဖမ်းဆီးထိန်းသိမ်းပြီးအသက်မပြည့်သေးတဲ့အတွက်ပြန်လွှတ်ပေးလိုက်ပါတယ်။ကောင်းဝီရန်ကိုဆက်သွယ်မေးမြန်းပြီးဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာမက်ခင်ဖြူထွေးကတင်ပြထားပါတယ်။
There's a path we must choose sometimes. Gotta stand up and fight sometimes.
ပြီးခဲ့တဲ့ April လကုန်နဲ့ May လအစောပိုင်းကာလတွေအတွင်းစစ်ကောင်စီတပ်ဖွဲ့တွေနဲ့ဒေသခံပြည်သူကာကွယ်ရေးအဖွဲ့တွေအကြားအပြန်အလှန်တိုက်ခိုက်မှုတွေနဲ့တင်းမာမှုတွေပြင်းထန်ခဲ့တဲ့မြင်းချံမြို့နယ်တလုတ်ကြီးရွာမှာ May လ17ရက်နဲ့12ရက်နေ့တွေမှာတော့စစ်ကောင်စီတပ်ဖွဲ့တွေကအင်အားလုံးရင်သုံးပြီးရွာကိုပိတ်ဆို့ဝင်စီးခဲ့တာကြောင့်တရွာလုံးနီးပါးထွက်ပြေးခဲ့ရတယ်လို့လူငယ်6ဦးဖမ်းဆီးခံခဲ့ရပါတယ်။ဒီအထက်ကတဦးကတော့စစ်ကောင်စီတပ်ဖွဲ့တွေရဲ့နှိပ်စက်ညှဉ်းပန်းမှုကြောင့်ဖမ်းဆီးခံရပြီးတော့နိုင်ပိုင်အတွင်းမှာပဲသေဆုံးသွားခဲ့ပါတယ်။ဒီလူငယ်တွေကိုစုဖူးအကြမ်းဖက်ရာမှာတုံးတဲ့လက်နက်တွေနဲ့ဖမ်းဆီးမိခဲ့တယ်လို့စစ်ကောင်စီသတင်းမှထုတ်ပြန်ခဲ့ပေမဲ့တကယ်တမ်းကတော့အဲ့ဒါလို့မဟုတ်ဘူးလို့ဖမ်းဆီးရမှာပါဝင်ခဲ့ပြီးအသက်မပြည့်သေးတဲ့အတွက်ပြန်လွတ်လာတဲ့မငိမ့်စုဟန်ခေါ်ကောင်းဝင်ရန်ကပြောပါတယ်
။ပါဝင်ပြည်စီပါရဆိုတာသူတို့ဂျွာထဲမှာမိတဲ့တချီတွေကိုကျွန်တော်တို့တခါရေတပုံတွေပြီးဖိုတိုအတင်းနဲ့လို့လုပ်ပြတာ
အဲ့တော့ပြောချင်တာကတကယ်တမ်းဖမ်းတဲ့အချိန်မှာအပြစ်မှရှိတဲ့လက်နက်တွေနဲ့ Photoshop ပြန်ရိုက်တာကိုရီစီမှာတော့တကယ်တမ်းကသူတို့ပြောသလိုမျိုးလက်နက်တွေရှိနေတာမဟုတ်ဘူးပေါ့
ဟုတ်ကဲ့ရောဟုတ
်ဖမ်းထင်ရတာအိန္ဒိယ6ယောက်လို့ပြောတယ်တပြိုင်တည်းလား6ယောက်ကတနေရာထဲမှာလား
ဟုတ်ကဲ့တပြိုင်တည်းမဟုတ်ဘူးပြကျွန်တော်ရေ6ယောက်ချင်းရေကျော်စင်ဦးရေအမေရေ3ယောက်3ယောက်ကိုရင်းမိတာပြီးတော့မာရီဟာဘယ်လိုမှမရှိသေးတဲ့2ယောက်ရေကိုယ်ဆိုရတာထုံးလို့ရေအောက်ကိုကိုရေသူတို့တော့ကတခါမိရောဒီကျွန်တော်ရှိနေအောင်ခေါ်လဲ
အဲ့ဒီနေရာဖမ်းသွားတဲ့သူတွေထဲမှာမှအဲကောင်းဝီရေတယောက်ပဲပြန်လွတ်တယ်လို့လည်းသိရတယ်အဲ့ဒါဟုတ်လား
အဲ့ဒါကပြန်လွတ်တယ်ဆိုတော့မဟုတ်သေးဘူးကျွန်တော်ကလည်းဆိုရဒီအတတ်မပြည့်သူတို့အာမခံနေလူမိဘကိုခေါက်ထဲပြန်လဲတရားအပ်ပြတာရမိုးကလေးမှုရမှာကျန်နေတယ်ကျွန်တော်က
အမှုလေးမှုနဲ့တရားဆွဲထားတယ်လို့ပြောတာလား
ဟုတ်ကဲ့ဗျာဟုတ
်ဘာမှုတွေနဲ့ဆွဲထားတာလဲ
အဲ့ရပါရဲ့အနည်းဆုံး5ရဲ့ပောက်ကွဲ3ရဲ့69စာလုံ
းအခုလိုဒီဖမ်းခံရပြီးတော့တရားစွဲဆိုခံရတဲ့အပေါ်မှာရောဒါကတကယ်ကိုကျူးလွန်လို့လားဘယ်လိုများထင်တယ်လဲဒီအပေါ်မှာ
အဲဘယ်လိုမျိုးလဲဒီပောက်ကွဲ3လို့69စာလုံးလို့ဆိုတာခင်ဗျာကျွန်တော်ခင်ဗျာမပောက်ဘူးပစ္စည်းရပောက်ကွဲ3နဲ့ပစ္စည်းရမပောက်ဘူးဗျာအဲ့ဒါကိုတို့ကဒီရွာထဲပိုင်းမှာဘယ်လိုမျိုးလုပ်ခဲ့သူရှိရဲ့ဗျာအဲ့ဒီပစ္စည်းအဲ့ဒီပစ္စည်းနဲ့မိရောစာကိုကျွန်တော်တို့နဲ့တခါတည်းကျွဲပြအမှုတွဲဖွင့်လိုက်တာပေါ့
အ
တော့ကိုမလုပ်တဲ့ဟာတွေကိုပါစုပေါင်းပြီးတော့မတရားသဖြင့်ကိုပေါ်မှာဆွဆွဲတယ်လို့ပြောကျင်တာလား
ဟုတ်ကဲ့ပါ။
အဲ့တော့ဒါဆိုရင်အခုကောင်းဝင်ရန်ပြောတဲ့အတိုင်းဆိုလို့ရှိရင်အခုကဒါကကိုကိုလုံလုံပြန်လှုပ်ပြီးတာမျိုးမဟုတ်ဘဲနဲ့တရားဆွဲထားပြီးတော့မှဒါဒီတရားဆွဲထားတဲ့ကြာကာလမှာခဏလှုပ်ပြီးထားပြီးတော့မိမရှိမှပြန်ပြီးတော့ခဏနေဆွဲသဘောမျိုးအချိန်ကြီးပြန်ပြီးတော့အဖမ်းခံရနိုင်တဲ့အနေအထားမျိုးဖြစ်နေတာပေါ့
ဟုတ်ကဲ့ပါ။
အဲ့တော့ဘာဆက်လုပ်ဖို့စဉ်းစားထားလဲ
။ဘာလို့လဲဆိုတော့ကျွန်တော်ရေဆုံးမှုကိုဆက်လက်ပြီးရေဆိုင်ရအောင်ပါပဲ။
ဘလို့ပုံစံနဲ့ရင်ဆိုင်မယ်စဉ်းစားထားလို့မှရှေ့နေငားမှလားဒါမှမဟုတ်ဒီ
ရှေ့နေရရှိရပါဟုတ်ကျွန်တော်600လုံးတော့900လုံးတော့ပေါ့
နည်းနည်းလောက်ရှင်းပြပေးပါလားအခုကိုကိုဆွဲထားတဲ့အမှုတွေနဲ့ပတ်သက်ပြီးတော့ဘယ်လိုရင်ဆိုင်ဖို့ရှိတယ်ဆိုတာမျိုး
တချို့တကယ်ဆွဲထားတဲ့အချို့အမှုတွေကကျွန်တော်တို့မလုပ်ဘဲနဲ့ပါတဲ့အမှုတွေရှိရင်ဗျာဥပမာဆိုရင်လေးတုံးကဒီတုံးကဆိုတာကဘယ်လိုမျိုးမီးရှို့တာပေါ့ဒီကျွန်တော်တို့နည်းနည်းမှဖြစ်ပါတယ်အတားမီးရှို့တာလို့ပါလို့ဗျာအဲ့မှာအဲ့ဥစ္စာတွေကိုကျွန်တော်တို့မလုပ်ဘဲနဲ့ကျွန်တော်တို့ဆွဲတယ်ဗျာအဲ့အမှုမှာ
အဲ့တော့ဒီလိုမျိုးကိုကိုဖမ်းခံရတဲ့အခြေအနေနဲ့ပတ်သက်ပြီးတော့ကိုဘလို့နားလဲထားလဲ
ကျွန်တော်ဒီဘယ်လိုလဲဒီဝိုင်လာဒီနေရာမှာတပိတ်တွေခြာရရတပိတ်ထဲမှာလည်းပါရဒီနေရာမှာဖြစ်တဲ့တပိတ်ထဲမှာလည်းပါရဒီကလုံးမှာဟောဖြစ်တဲ့ထဲတော့ကာကွယ်ရေးအဖွဲ့ဝင်နေတာပေါ့ဘာကြောင့်ခုလိုရောင်းနေရလဲဆိုတော့သူတို့ကနာတဲ့ကြောင့်လည်းမခံနိုင်ဘူးညာအလျားတစ်ဖြင့်တိတ်ညီနေတာပေါ့ပြောလို့လဲဆိုတော့ဒီကျွန်တော်တို့အရင်ရှိရဖြစ်တော့လည်းကြင်ဖြစ်ချင်ကျွန်တော်ကြားရပါရှိရဖြစ်တော့ကျုံတော့မကျုံခဲ့ဘူးပေါ့ကျေးဇူးတော်ပါသူတို့အိမ်တွေကိုချင်းမျိုးဝင်လာနိုင်တယ်ဒီထဲကိုချင်းမျိုးဖမ်းသွားနိုင်တယ်အလိုပုံစံမျိုးပြီးတော့မတရားတစ်ဖြင့်တက်ဖြတ်နေရတယ်လည်းမကြည့်ရင်တော့မတရားတစ်ဖြင့်ဖမ်းကြည့်တာရင်မတရားတစ်ဖြင့်တက်ဖြတ်နေရရင်သဘောမကျလို့မှကျွန်တော်ဒီပေါဝင်လို့ရှာနေတာပ
ါဘယ်နှစ်ရက်ဘလောက်ဟိုကောင်းဝေးရောအထဲမှာနေလိုက်ရလဲ
အေးဒီ16ရက်လောက်နေလိုက်ရတယ်ဆက်တက်ချိန်မှာ15ရက်အချိန်ဆန်းနေမှာတရားနေမှာတတိုင်းပေါ့
ဖမ်းသွားတဲ့သူတွေအတူတူအားလုံးထားတာလားဒါမှမဟုတ်တယောက်ချင်းစီထားတာလား
ရောင်းရလေးတွေကတော့သူတို့နှစ်ယောက်တစ်ခန်းနှစ်ယောက်တစ်ခန်းမအေးရကျွန်တော်ရတယောက်ထဲပဲ
အဲ့တော့ဖန်းစီခံထားတဲ့အချိန်မှာရောဥမာနေဆက်ညှပ်ပန်းတာမျိုးပဲဖြစ်ဖြစ်ဒါမှမဟုတ်စစ်စေးမင်းများနာတွေရောဘာတွေကြုံခဲ့ရသေးလဲ
စနေရက်နေ့ဖမ်းခံရတဲ့နေရာတော့တော်တော်ရိုက်ခံရတယ်ကျွန်တော်လက်မှလည်းထိုင်ရရပါရှိတယ်လက်ကညိုတုပ်ပြီးတော့နေရပါညနေနေမှလည်းထိုင်ရရထိုင်ရထားပြီးတော့ဥမာဖယ်စစ်မနက်ကံနေအားလို့အခုနေကောင်းကိုရိုက်တာလို့ဒီလေလောနဲ့တက်နေတော့ကြောင်းလိုက်တာလို့ပါတော့အဲ့လိုမျိုးရှိ
စားတောက်တွေပါရောတခြားကျွေးမှုရရှိတာဘယ်လိုကြုံခဲ့ရလဲဒီ16ရက်ကာလအတွင်းမှာ
16ရက်ကာလအတွင်းမှာစားတောက်ကတော့သူတို့စစ်တပ်ကကျွေးမှုတွေထားတာဝင်လို့အ
ဲ့ဒီအချိန်မှာရောကိုဘယ်လိုခံစားရလဲ
ကျွန်တော်ကြောက်ကြတော့မကြောက်ဘူးကျွန်တော်အရင်အကိုရယ်ကျွန်တော်အမရယ်ပဲသွားပြီးတတိယမြန်ကျွန်တော်တောင်းဝင်မကြည့်လို့မျိုးပဲခံစားရတာ
ဟိုစနေနေ့ကဖန်ခင်ရပြီးတော့ပြန်လွတ်တာနဲ့ဘာနဲ့ဆိုတကယ်တော့ဒါဆိုရင်ပြန်လွတ်တာတပတ်လောက်ပဲရှိအောင်မယ်နော
်ပြန်လွတ်တာတပတ်မျိုးလောက်ပဲရှိအောင်မယ်ဟုတ်
ဆိုတော့အခုရောကိုကိုပြန်လွတ်ပေးလိုက်ပြီမယ်ဆိုတော့အမှုကလည်းဆွဲထားတယ်ဆိုတော့ဥမာကိုနောက်မှဟိုစောင့်ကြည့်နေတာမျိုးတို့ဟိုချိန်ချောက်တာမျိုးပဲဖြစ်ဖြစ်ကြုံရတာမျိုးရောရှိလားအခုလက်ရှိအခြေအနေမှာ
ချိန်ချောက်တာမျိုးရောမရှိသေးဘူးဒါပေမဲ့စောင့်ကြည့်နေတယ်လို့ရှိပါတယ်ကျွန်တော
်အဲတလုံးမှာပြီးခဲ့တဲ့အိမ်မီလာထဲမှာဆိုလို့ရှိရင်ဒါဟိုတော်တော်လေးကိုပြင်းပြထန်ထန်ဖိနစ်ခံရတဲ့အခြေအနေလည်းဖြစ်တယ်အဲ့ဒီအချိန်မှာရောကောင်းဝေရန်ကတလုံးမှာပဲရှိနေတာလား
တလုံးမှာကြာကျွန်တော်
အဲ့ဒီမှာတကယ်ကိုစီစစ်တက်အင်အားလုံးချုံရင်းအင်အားအလုံးရင်းသုံးပြီးတော့မှရွာလုံးကျွထွက်ပြေးရတယ်ဆိုတာမျိုးကြီးလဲကျမတို့ကြားရတယ်လीဆိုတော့
အဲ့
ဒီကတလုတ်ကအခြေအနေရောအဲ့ဒီအချိန်မှာဒီစစ်တက်ကဘလို့များအလုံးရင်းနဲ့ဝင်လာခဲ့လဲဘလို့ဖြစ်ခဲ့တယ်ဆိုတာရောကိုကြုံတွေ့ခဲ့ရတာကိုနည်းနည်းတော့ရှင်းပြပေးပါလား
ဆတရရနေ့ညနေပိုင်းတော့မှသူတို့ဘက်ကဒီရောက်ကြည့်ရဗျာဒီရောက်ထိလာတဲ့ဥစ္စာကိုသူတို့ဘက်ကအဲအစားတော့သူတို့ပြောရတော့လမ်းအကြည့်ရလမ်းလာရှင်းတာလို့ပြောတယ်အဲ့တော့ဘာကြတော့သူတို့ဘက်ကဟောက်ပြီးတော့ရပါကြီးနဲ့အဲကြီးနေထူရယ်ဗျအဲ့ရောမှကျွန်တော်ဒီရသားကြီးကမကြည့်တော့လေးခွားရည်နဲ့ပြန်ထူရယ်အဲဒီကကန်လို့နဲ့ပြန်ထူရယ်သူမင်းနဲ့ပြန်ထူရယ်ဗျအဲ့ရောမှနောက်တတိယနေ့ညညပိုင်းတော့ဆက်တာပေါ့ဒီမင်းလေးကိုအခုပုံမှန်လေးမိကြီးကမိကြီးလာတဲ့လူပြောလို့ရတယ်အောင်တက်ကိုရှင်းလိုက်အင်းကတော့ကြောင်းကြရဲ့လုံးရင်းနဲ့ခရယနေပါလို့ရှိနေတယ်ထင်တယ်အဲ့ရတယ်ရတယ်တို့တို့ဆင်းလာပြီးတော့တို့တို့ကျမလေးအပိကြီးဟောအကုန်ပိုင်ဒီတဲ့ဒီခန္ဓာတိတ်ပေါက်တယ်ဆိုတာလေတို့တို့ဘက်ကဆက်ဘက်ကတို့တို့ရင်တော့အပိကြီးနဲ့ထိုင်တယ်တခါတူရတဲ့အချိန်မှာဘုံမမနိုင်တော့အကုန်ရလို့ကျောင်းကဖပြေးရစတဲ့အနေနဲ့ဖပြေးရဒါပေမဲ့မနိုင်ခင်မှာကျတော့တို့အင်အားအများကြီးနဲ့တို့ဖြတ်ပြီးဝင်လာတာတို့တကြီးရောက်ဝင်လာတာမဟုတ်ဘူးဇာနာဘက်ကဝင်လာရှိရွာရှိဘက်ကနေပတ်ဝင်လာရှိရတောင်ပေါက်ဘက်ကနေလာရှိရွာဘက်ကနေဝင်လာရှိရဘာလို့လဲနေဝင်လာတော့အဲ့မှာလမ်းကြီးတွေကလည်းပါတော့သူတို့ နောက်နိုင်နေပါရဲ့အဆသူတို့အကုန်ပြေလို့ဝင်လာရ
အခုရောတလုံးမှာတိတိငင်ငင်ပြန်ဖြစ်သွားသလားဘာလို့ဆိုနောက်ပိုင်းတော့တိတ်အတန်မကြားရတော့ဘူးလေနော်ဟိုရွာတွေဒုက္ခရောက်ကြတယ်စာနယ်ရေးကအစားလို့ပြေးကြလွှားကြရတယ်ဆိုတာအစောပိုင်းကြားလိုက်ရတယ်ဒါပေမဲ့အခုနောက်ပိုင်းတော့တိတ်မကြားရဘူးဆိုတော့တလုံးကအချင်းချင်းပြန်တည်ငင်သွားတဲ့သဘောမျိုးလားဒါမှမဟုတ်လူတွေကအခက်ခဲကြီးဆက်ပြီးတော့ရင်ဆိုင်နေရတော့မဲလားလုံခြုံရေးအရာပဲဖြစ်ဖြစ်စာဝင်နေရေးအရာပဲဖြစ်ဖြစ်ဘယ်လိုအခြေအနေရှိလဲလက်ရှိမှာ
ကျွန်တော်မှာလူမရှိဘူးလို့ပြောတယ်မဟုတ်ရှောင်းနေရတယ်လို့ငင်နေရတော့လူမျိုးကြားရချထားတယ်ကျွန်တော်အခုလောလောဆယ်တင်ရလူမျိုးပဲတကယ်ချင်းနဲ့မှလည်းဆက်တယ်မလို့ခိုင်
းအဲ့ကောင်းမှုရန်အတွက်လုံခြုံရေးရရောအခုချိန်မှစိတ်ချရတာသူတို့အချိန်မီလာဖမ်းနိုင်နေဆိုတော့ရှောင်းနေတာမျိုးရောမလုပ်ဘူးလား
ရှောင်းနေတာမျိုးတော့မလုပ်သေးဘူးအမှုကလည်းကျွန်တော်ကမပြီးသေးဘူးလေအမှုပြီးရခင်ရှင်းထားရအောင်ပါလေသူတို့ဖမ်းလာတော့ပြောလို့မရသေးဘူးဗျာ
အဖမ်းသွားတယ်တဲ့မှာ6ရက်ထဲမှာမှကိုယ့်ကိုယ်မှာဘာလို့ပြန်လွတ်ပေးတယ်လို့ရောသူတို့ပြောလဲပြန်လွတ်ပေးရဆိုတော့ပြောသူတို့ပေါ့အမှုတွေကတော့ရှိနေသေးတာပေါ့ဒါပေမဲ့ဖမ်းချုပ်မထားဘူးပေါ့နော်
ကျွန်တော်အတတ်မပြေဘူးပြဟုတ
်။ကြံခဲ့တဲ့သူတွေနဲ့ပတ်သက်လို့ရောဘလို့ဖြစ်စေချင်တယ်လဲ။စိတ်ပူမိလားတငယ်ချင်းတွေပဲလား
။သူတို့ရောစိတ်ပူမိရဟုတ်ကျွန်တော်ဘယ်လိုပြောမလဲဒီတော်ရင်ရင်းမှာပဲတိခင်ရတာပေါ့။ဒါပေမဲ့တယောက်ကတော့ငင်ငလေးရဲ့ပြန်ခင်တာ။ဘယ်လိုမလဲတယောက်နဲ့တော့မဟုတ်ဘူးလို့ကျွန်တော်ကတော့ဒီတော့ကျွန်တော်မလုပ်တဲ့ကိစ္စတွေနဲ့ဆက်ဆံရတာပေါ့စိတ်မငြိမ်းဘူးလေ။
အဲ့တော့ဘာဖြစ်စေချင်တယ်လဲ။
ဖမ်းရတာကြီးဆိုရလဲမတရားပြန်ဖမ်းရမှာပြီသူတို့လည်းဖြေပြီးလျှောက်နေတယ်လေ။ကျွန်တော်လည်းဒီကိစ္စနဲ့ကျွန်တော်အကိုကြီးလည်းကျွန်တော်ဖြေပြီးလျှောက်နေတယ်။ဒီမှာလည်းတော့ကျွန်တော်အရင်လိုမျိုးပဲဖြေပြီးဖြစ်စေချင်တယ်။အခုပုံရင်ရတော့သဘောမချဘူး။ဒီလိုကြီးကြီးဖြေပြီးရနေကြတယ်ဗျာ။ဒီကတော့အရင်လိုပုံရိပ်တက်ချင်တယ်ဗျာ။တရားမျက်နှာမှုလည်းလိုရတယ်ဗျာ။အခုချိန်မှာတော့ကျွန်တော်တို့ဖြစ်နေတာတရားမျက်နှာမှုမရှိတဲ့ညာ။ဆက်ဆက်ချင်းနေလို့ရတယ်။တရားမျက်နှာမှုကတိကျလိုရတယ်
မြို့သမီးကဏ္ဍကိုနားဆင်ကြရအပြီးအခုတော့ဒီတုဒ္ဒဆုံလင်အမေရိကန်တခွင်အစီအစဉ်မှာအမေရိကန်ပြည်တွင်းစင်ကာလတမိုင်းဝင်မြို့တစ်မြို့အကြောင်းကိုကိုအောင်အောင်ကပြောပြမှာဖြစ်ပါတယ
်။ပန်ဆယ်ဗေးနီးယားပြည်နယ်ထဲက Gettysburg ဆိုတဲ့မြို့လေးဟာအမေရိကန်ပြည်တွင်းစစ်မှာအထင်ကရနေရာကပါဝင်တာကြောင့်တမိုင်းဝင်မျိုးလေးဖြစ်ပါတယ်။ဝါရှင်တန်ဒီစီကနေဆိုရင်လေတနာယူဝဲတသားလောက်ကားမောင်းသွားရင်ရောက်ပါတယ်။မြို့သိန်းငယ်ပေမဲ့လွန်ခဲ့တဲ့နှစ်ပေါင်းများစွာကတမိုင်းဝင်စစ်ပွဲတွေဖြစ်ပွားခဲ့တဲ့နေရာဖြစ်တာကြောင့်လေလာသူတွေနဲ့စီကားတဲ့မြို့တစ်မြို့လေးဖြစ်ပါတယ်
။လွန်ခဲ့တဲ့1863ခုနှစ်ကအမေရိကန်တောင်ပိုင်းတပ်ရဲ့ဗိုလ်ချုပ်ကြီးရောဘတ်အီလီဒ်ကဗာဂျီးနီးယားချန်ဆယ်လာဗေးလ်မြို့ကစစ်ပွဲကိုအနိုင်တိုက်ခဲ့ပြီးတဲ့နောက်သူ့ရဲ့မြောက်ပိုင်းဗာဂျီးနီးယားတပ်ကိုဥဆောင်ပြီးတော့နောက်တစ်ကြိမ်စစ်ပွဲဆင်နွှဲဖို့အတွက်ဂစ်ဒီစ်ဘတ်ကိုစုရဲ့အဖြစ်နဲ့သတ်မှတ်ခဲ့ပါတယ်။စစ်တံကိုအလူးလဲခံခဲ့ရတဲ့ဗာဂျီးနီးယားပြည်နယ်ကနေမြေလွတ်တွေပေါ်တဲ့ပန်ဆယ်ဗေးနီးယားပြည်နယ်မှာလက်နက်နဲ့တိုက်ခိုက်ရေးအင်အားတွေကိုစုဆောင်းခဲ့ပါတယ်။
ဗိုလ်ချုပ်ကြီးရောဘတ်လီရဲ့ view ကအမေရိကန်မြောက်ဘက်ခြမ်းကမြို့တွေကိုဝင်ရမယ်။နောက်ဒီမြောက်ပိုင်းကစစ်လူလားနေသူတွေကိုအင်အားချိနဲ့အောင်လုပ်မယ်။ပြီးမှမြောက်ပိုင်းနေမြေအတွင်းအဓိကစစ်ပွဲကြီးတစ်ခုကိုအနိုင်ရအောင်တိုက်မယ်။အဲ့ဒီနောက်ငင်းငယ်ရေးကိုခိုင်မာအောင်လုပ်မယ်ဆိုတာပါ
။တစ်ဖက်မှာလည်းသမ္မတအစ်ဗရာဟင်လင်ကွန်းကတာဝန်ပေးထားတဲ့အတိုင်းဗိုလ်ချုပ်ဂျော့ဇက်ဟိုကာကသူ့ရဲ့မြောက်ပိုင်းတပ်ကိုတိုက်ခိုက်ဖို့အစင်းသည့်အနေအထားပြင်ထားပါတယ်။ဒါပေမဲ့ Gettysburg စစ်ပွဲကြီးမစတင်ခင်3ရက်အလိုမှာတော့ဗိုလ်ချုပ် George Gordon Meade ကသူ့ကိုတပ်တွေကုတ်ခဲ့ဖို့အတွက်အစားထိုးခန့်အပ်ပြီး Washington DC ကိုဗိုလ်ချုပ်ကြီး Robert Lee ရဲ့တောင်ပိုင်းတပ်တွေမလာနိုင်အောင်ကြားမှာဝင်ရောက်နေရာယူခိုင်းပါတယ်။ဒီအနေအထားကိုသိပြီးတဲ့နောက်မှာဗိုလ်ချုပ်ကြီး Robert Lee ဟာ Gettysburg ပတ်ဝန်းကျင်မှာတပ်ဖွဲ့တွေကိုနေရာဖြန့်ကျက်ပြီးချထားလိုက်ပါတယ်။
1863ခုနှစ်ဇူလိုင်1ရက်နေ့မှာတော့တနတ်တက်တိုက်ပွဲတွေထိတိုက်ရင်ဆိုင်ဖြစ်ပွားခဲ့ပါတယ်။တောင်ပိုင်းတပ်ကတပ်ဖွဲ့ဝင်3000နဲ့မြောက်ပိုင်းကတပ်အင်အား2000တို့တိုက်ခိုက်ကြတာမှာအဆုံးမတော့တောင်ပိုင်းတပ်တွေရှုံးနေပြီးပြန်လည်ဆုတ်ခွာခဲ့ရပါတယ်။
ဒုတိယနေ့မှာတော့နှစ်ဖက်စလုံးမှာတိုက်ပွဲဝင်ဥယျာဉ်သိန်းကနန်းနားအထိနီးကပ်လာခဲ့ပါတယ်။တတိယနေ့အဖြစ်တိုက်ပွဲတွေအပြင်းထန်ဆက်ဖြစ်လာချိန်မှာတော့တောင်ပိုင်းတပ်ဖွဲ့ဝင်တွေအကြဆုံးများတာကြောင့်ဗိုလ်ချုပ်ကြီးရောဘတ်လီဟာသူ့ရဲ့တပ်တွေကိုဗာဂျီးနီးယားအထိပြန်လည်ဆုတ်ခွာစေခဲ့ပါတယ်။ ဒီ၃ရက်ကြာတိုက်ပွဲတွေအတွင်းတပ်သား9000တထောင်လောက်တေကျေထိခိုက်ဒဏ်ရာရပျောက်ဆုံးခဲ့ပါတယ
်ဒီတိုက်ပွဲပြီး၄လကြာမှသမရအီဘရာဟန်လင်ကွန်းကဂက်တီစ်ဘတ်တိုက်ပွဲအတွင်းကြာဆုံးသူတွေအတွက်ရည်စူးပြီးကျင်းပတဲ့အခမ်းအနားမှာသမိုင်းဝင်မင်ကွန်းပြောကြားခဲ့ပါတယ်သူ့ရဲ့မင်ကွန်းထဲမှာသမရလင်ကွန်းကမြောက်ပိုင်းနဲ့တောင်ပိုင်းတက်ကအသက်ဆုံးခဲ့သူတွေကိုတေဆုံးခြင်းနဲ့ရှင်သန်ခြင်းနှစ်ရက်ကြာကရဲရင်တဲ့လူစမ်းကောင်းတွေအဖြစ်ဂုဏ်ပြုပြောဆိုခဲ့ပါတယ
်ဒီတိုက်ပွဲဟာညီညွတ်ပြီးတော့အင်အားတောင့်တင်းတဲ့နိုင်ငံဖြစ်ဖို့နိုင်ငံကိုဖွဲ့စည်းတည်ထောင်ခဲ့သူတွေမျှော်မှန်းထားတဲ့အမေရိကန်ပြည်ထောင်စုရဲ့အနာဂတ်ကိုအဆုံးဖြတ်ပေးခဲ့တဲ့တိုက်ပွဲလည်းဖြစ်ပါတယ်ကျွန်းစနစ်နဲ့ပတ်သက်လို့တောင်နဲ့မြောက်ကြားအငင်းပွားရာကနေပြည်တွင်းစစ်ဖြစ်လာခဲ့တာပါဒါအပြင်အခွန်ကောက်ခံမှုစနစ်နဲ့ပြည်နယ်နဲ့ဖက်ဒရယ်ကြားအာဏာခွဲဝေတုံးဆွဲမှုတွေမှာပါသဘောမတူဖြစ်ခဲ့တာပ
ါအခုလိုတိုက်ပွဲတွေဖြစ်ပြီး150လောက်ကြာမှာတော့တစ်ချိန်လုံးကတစ်ဖက်နဲ့တစ်ဖက်အပြန်အလှန်တိုက်ခိုက်ခဲ့ကြတဲ့ Gettysburg လမ်းတွေပေါ်မှာ uniform ဝတ်စစ်သားအများပြပြန်လည်ရောက်ရှိလာပါတယ်ဒါပေမဲ့ဒီစစ်သားတွေဟာအမေရိကန်တောင်ပိုင်းနဲ့မြောက်ပိုင်းစစ်တိုက်ကြဖို့အတွက်မဟုတ်တော့ဘဲဒီစစ်ပွဲပြီးဆုံးတဲ့အထိမ်းအမှတ်အခမ်းအနားကိုငြင်းငြင်းချမ်းချမ်းပျော်ပျော်ရွှင်ရွှင်နဲ့ဆင်နွှဲနေကြတာပါ
ဟုတ်ပါတယ်1963ခုနှစ်လွန်ခဲ့တဲ့နှစ်ပေါင်း150ကဖြစ်ပွားခဲ့တဲ့စစ်ပွဲအထိမ်းအမှတ်အနေနဲ့ဟိုးရုံကအတိုင်းစစ်သားတွေဝစ်ဆုံနေဝစ်အရဲသားတွေကလည်းဟိုးရုံကအတိုင်းဝစ်ကြပြီးတော့အထိမ်းအမှတ်ကိုကျင်းပတာပါဒီအထိမ်းအမှတ်ဆင်နွှဲကြသူတွေကတော့ဒါဟာ living history သက်ရှိသမိုင်းနေဆိုပြီးတော့တင်စားခေါ်ကြပါတယ် Gettysburg အထိမ်းအမှတ်အခမ်းအနားကိုနှစ်စဉ်နှစ်တိုင်းဆင်နွှဲကြတာမှာတော့တောင်ပိုင်းကထင်ပေါ်ကျော်ကြတဲ့ဗိုလ်ချုပ်ကြီး Robert E. Lee နဲ့Gettysburg တိုက်ပွဲအတွင်းကသူရဲကောင်းတွေအတိုင်းဝစ်ဆင်ကြသူတွေလည်းရှိပါတယ်
။ဒါအပြင်တောင်ပိုင်းနဲ့မြောက်ပိုင်းတပ်ကတရင်တပ်ဖွဲ့တွေရဲ့အရာရှိတွေတာမန်စစ်သားတွေပုံစံအတိုင်းလည်းဝစ်ဆင်ကြပါတယ်။ Gettysburg စစ်ပွဲကြောင့်ပြောရင်တော့တစ်ဆက်တည်းပါလာတာကသမရအီဘရာဟန်လင်ကွန်ပါ
။ That this nation under God shall have a new birth of freedom and the government of the people by the people for the people.
ဒါတော့သမရလင်ကွန်ရဲ့နာမည်ကျော် Gettysburg မင်ကွန်းထဲမှာပါတဲ့အမေရိကန်ပြည်ထောင်စုမှာလွတ်လပ်မှုစတင်မွေးဖွားလာပြီဖြစ်ပြီးပြည်သူတွေရဲ့အစိုးရပြည်သူတွေအတွက်ပြည်သူတွေကရွေးကောက်တင်မြှောက်ထားတဲ့အစိုးရတည်းရဲ့ဟာဒီကဘာကနေပျောက်ကွယ်သွားမှာမဟုတ်ဘူးလို့သမရလင်ကွန်းပုံစံဝစ်ဆင်ထားသူကပြောသွားတာပ
ါ Dedicated to the proposition that all men are created equal.
ဒီထိမှဆင်နွှဲကြသူတွေကတော့ Gettysburg တိုက်ပွဲဟာအပြင်းထန်ဆုံးသွေးထွက်တမ်းယိုအဖြစ်ဆုံးတိုက်ပွဲဖြစ်တယ်လို့ဆိုပါတယ်ဒီလိုတိုက်ခိုက်မှုတွေအတွင်းတောင်ပိုင်းတပ်တွေအနိုင်ရခဲ့ရင်တောင်မှနိုင်ငံနှစ်ချမ်းကွဲသွားနိုင်မယ့်အနေအထားတော့မရှိဘူးလို့အထိမ်းအမှတ်အခမ်းအနားပါဝင်ဆင်နွှဲသူ Jim Gaddy ကဆိုပါတယ
် I think by now it would have been back as one nation we would have reunited to fight
ခုဆိုရင်လည်းနိုင်ငံတစ်နိုင်ငံအနေနဲ့ယက်တည်နေမယ်လို့မျှော်လင့်ပါတယ်ပထမနဲ့ဒုတိယကမ္ဘာစစ်တွေမှာလည်းကျွန်တော်တို့ဟာအတူတူယက်တည်ခဲ့ပြီးပါပြီစစ်ပွဲပြီးတာနဲ့ကျွန်တော်တို့ရဲ့မတူတဲ့သဘောထားတွေကိုလည်းညှိနှိုင်းနိုင်ပါတယ်ဆက်ရှင်သန်နေနိုင်ဖို့ဆိုရင်ကျွန်တော်တို့တကွဲတပြားစီနေလို့မရပါဘူးလို့ဂျင်ကပြောသွားတာပါအမေရိကန်အတွက်တော့အခုလို့ဟိုးရုံကအတိုင်ဝယ်စားစီရင်ပြီးအထိမ်းအမှတ်ဆင်နွှဲတာဟာဝါဒနာတက်တဲ့ကြောင့်သာမဟုတ်ပါဘူးဒါဟာအမေရိကန်ပြည်ထောင်စုဖြစ်လာဖို့တိုက်ပွဲဝင်ခဲ့ကြတဲ့သူရဲကောင်းတွေကိုလည်းဂုဏ်ပြုတာပါအခုခါမှာတော့ပင်ဆယ်ဗေးနီးယားပြည်နယ် Gettysburg မြို့မှာတောင်ပိုင်းနဲ့မြောက်ပိုင်းတပ်ဖွဲ့ဝင်တွေဟာစစ်ကြောင်းတစ်ခုထဲမှာအတူချီတက်နေကြပါပြီ
အခုလိုစစ်ပွဲပြီးဆုံးတဲ့အထိမ်းအမှတ်အခမ်းအနားတွေကိုနှစ်စဉ်နှစ်တိုင်းကျင်းပနေကြတဲ့တစ်ချိန်ထဲမှာပဲတကယ်စစ်ပွဲတွေဖြစ်ခဲ့တဲ့နေရာမှာဟိုးရုံကအတိုင်းဝစ်စားဆင်ရင်ပြီးတော့တကယ့်စစ်မြေပြင်မှာလို့ပြစ်ခတ်ပြီးတရုတ်ဆောင်ပြသတာတွေကိုစိတ်ပါဝင်စားသူတွေကြည့်လို့ရအောင်တပ်ဆိုင်ရာအာဏာပိုင်တွေနဲ့စေတနာဝင်တဲ့ကုညီသူတွေအတူပူးပေါင်းပြီးတော့သမိုင်းကိုလေ့လာနိုင်အောင်စူးစမ်းဆောင်ရွက်နေကြပါတယ
် Gettysburg ကိုတွားရောက်လေ့လာလို့သူတွေအနေနဲ့ www.nps.gov မှာအချက်လက်တွေကိုအရင်ဖတ်ရှုလို့ရပါတယ် Gettysburg စစ်မြေပြင်ဟာကျယ်ဝန်းတဲ့အတွက်ကိုပိုင်ကားနဲ့တွားရောက်ကြည့်ရှုနိုင်တယ်လို့ tour bus လို့ခေါ်တဲ့ဒီလဲလဲကြည့်ရှုလို့ရတဲ့အများကြီး bus ကားတွေနဲ့လည်းလည်ပတ်နိုင်ပါတယ်
တိုက်ပွဲဖြစ်ပွားတဲ့နေရာတွေကိုဆက်သွယ်ထားတဲ့မိုင်40လောက်အရှည်ရှိတဲ့လမ်းမှာစပိန်နဲ့စီနိုင်တယ်လို့ကွင်းပြင်ထဲမှာမြင်းစီးပြီးတော့လည်းလေ့လာလို့ရပါတယ်ရှင်
ဗီယိုရဲ့မနက်ခင်းအစီအစဉ်လေးကိုဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်ခင်ဗျာ။အခုတခါတော့သိပ္ပံနဲ့နည်းပညာကဏ္ဍမှာဒေါက်ခင်မျိုးသက်ကအရေးပေါ်ကာလရေအကြောင်းကိုပြောပြပေးမှာဖြစ်ပါတယ်။
ဒီဘက်တော့တောတောင်တွေထဲမှာရှောင်တိန်နေရသူတွေတောက်ရည်တန့်ရဖို့အတွက်ဘယ်လိုလုပ်နိုင်လဲဆိုတော့ကိုအမေရိကန်စစ်တပ်တဘာဝဝန်းကျင်ကျန်းမာရေးဆိုင်ရာအကြီးအကဲတူဖြစ်တဲ့ဦးသူရအောင်ကိုမင်းမြန်ပြန်ကြံပြပေးပါတော့တောက်တုံးနိုင်တဲ့အခြေရအောင်မျက်စိနဲ့မြင်နိုင်တဲ့အရာတွေကို physical removal ကိုကိုယ်တိုင် filtration လို့စစ်ထုတ်ပစ်တာ chemical removal လို့ခေါ်တဲ့ဓာတ်ပစ္စည်းသုံးပြီးတစုတစည်းတည်းဖြစ်အောင် coagulation လုပ်ပြီးဖယ်ထုတ်တာနဲ့ biological removal လို့ခေါ်တဲ့ပိုးတွေတက်ပြီးဖယ်ထုတ်တန့်စင်နိုင်တာတွေလုပ်နိုင်တယ်လို့ပြောပါတယ
်အစင်းစင်းကတော့ဒီမြင်နေရတဲ့ပိုးလောက်လားတို့ဒီရေညှိတို့ဘာတို့စစ်ထုတ်ရတာပေါ့ဒါမြင်ရတာပမာပမာတော့ဟိုလူတိုင်းလုံနေကြပါရဲ့ဟိုအင်ကြီးလေးကိုရေစစ်လုတ်တဲ့ပုံစံမျိုးနဲ့ဒါတော့မြင်နေရတဲ့အရာမှန်တယ်မြတ်ခတ်ထုတ်တာပေါ့အဲ့တဆင့်ပြီးသွားရင်ဒုတိယနီးရတော့ဓာတုဗေဒနီးရပေါ့ဒီနိုင်ငံမှာတော့တွင်တွင်ကျဲကျဲဓာတုဗေဒနီးကိုသုံးတယ်ဒီကလိုရင်းခတ်တာတို့တိတ်တိတ်များလွန်းရင်လည်းကလိုရင်းကလူဒုက္ခပေးတယ်တိတ်နည်းလွန်းရင်လည်းဒီရေထဲမှာရှိတဲ့ပိုးလောက်လားတွေကိုမတတ်တာတို့ဘာလို့ရှိလဲတခြားဓာတ်တွေကနေရတော့ဘာလဲဆိုတော့ဒီရေပေါ်ပေါ်နေတဲ့ရေညှိတို့ဘာလို့ဟိုသူကထုံပြီးတော့အနေထိုင်စေတာပေါ့ coagulation ဆိုတာအဲ့ဒီဥစ္စာအနေထိုင်တော့မှရှင်းလို့ပိုလွယ်တာပေါ့နောက်တတိယနေ့ကျတော့မှဒီနေရာတွေနဲ့ရှင်းမရတဲ့ဒီ bacteria တို့ပါတဲ့ပိုးတွေ parasite တို့ဘာလို့ရှိတယ်အဲ့ဒါတွေကတော့ညံလုံးနဲ့လည်းမမြင်နိုင်ဘူး chemical နဲ့လည်းတခါတလေလွတ်သွားနိုင်တယ်ဆိုရင်ဒီစီဝဗေဒနီးရဟီပုတ်ပွဲစုအောင်အကောင့်တွေကိုတတ်လိုက်ရတာပေါ့နော်ဒီလိုပဲပြောအဲ့တော့အနီးသုံးနီးအခြေခံရှိပါတယ
်ဟုတ်ကဲ့ပါအဲ့တော့ဒီနီးသုံးနီးတဲ့ဟာပထမဆုံးနီးပေါ့နော်ကိုယ်တိုင်စစ်ထုတ်တဲ့နီးပေါ့နော်အဲ့ဘလို့ဟာမျိုးတွေနဲ့စစ်ထုတ်နိုင်တယ်တောတွေတောင်တွေထဲမှာလွယ်လွယ်ကူကူရနိုင်တဲ့ဥစ္စာပေါ့နော်ဘလို့စစ်ထုတ်နိုင်တဲ့ဒီရေကိုအဲ့ဒါလေးအရင်ပြောပြပေးပါ
ဟုတ်ကဲ့ဒီတချို့ကတော့ဝါးတွေသုံးတယ်တချို့ကတော့ဟိုပလတ်စတစ်သေးသေးလေးတွေကိုသုံးတယ်အပုတ်သေးသေးလေးဖောက်လိုက်ပြီးတော့အောက်ဆုံးမှာတော့ဟိုယိုယိုဟိုအဝတ်စာလိုဟာမျိုးပေါ့ခံလိုက်တာပေါ့အဝတ်စာလိုအဲ့လိုမျိုးခံလိုက်ပြီးတော့သူ့အထက်မှာဘာထမ်းလဲဆိုတော့အရန်ကိုနှုတ်ညံ့နဲ့တဲလိုမျိုးထည့်လိုက်တယ်တဲပြီးတော့မှအပေါ်ကကြောက်ခဲပေါ့ကြောက်ခဲအထက်မှာတခါဟိုအမီးသွေးပေါ့အမီးသွေးတွေကိုအမှုန့်ကျိပြီးတော့ထည့်လိုက်တာအစင့်စင့်ဟိုရေပေါ်ကလောင်းလိုက်တဲ့အခါမှာဒီနှုတ်ညံ့လေးပို့ပြီးတော့တေးတာတွေကိုဟိုဖြတ်ထုတ်သွားလေးပေါ့နောက်ဆုံးအောက်ဆုံးကအဝတ်ရေစစ်မှာပမာဏမှာတော့ကျွန်တော်တို့ရေစစ်ပဲသုံးလေးရှိတယ်ရေစစ်အထက်မှာတခါခုနပြောတဲ့မီးသွေးမှုံတို့ဟိုတဲတို့ကြောက်ခဲတို့ထည့်လိုက်တဲ့အခါမှာမီးသွေးမှုံကတော့ဒီအောက်ဆီဒိုက်ဖြစ်ပြီးသားဆိုတော့သူကဟို chemically ပေါ့နော်လေထဲမှာလွတ်နေတဲ့ lint ဆိုတော့ဟိုကပေါ့အမွှေးလိုပါလို့မျိုးသူကကတ်သွားနိုင်တာပေါ့အဲ့လိုမျိုးရှိတော့ခါကြတော့ဟို chemically ရောကနဓာတုဗေဒနီရောဟိုယူပဗေဒနီရောနှစ်မျိုးလုံးအတုံးဝင်ပြီးတော့မျက်လုံးနဲ့မြင်ရတဲ့မှန်သမျှပယ်ထုတ်သွားတာပေါ့ဒါတော့ယူပဗေဒနီပဲအခြေခံပေါ့နော်ဒါလူတိုင်းမိုင်းမှလုံနေကြဒါပေမဲ့အဲ့တခုတည်းနဲ့ဝင်ယောဂါတွေပါတွေမဖြစ်နိုင်ဘူးတော့မဖြစ်နိုင်ဘူးပမာပဲကျွန်တော်တို့ဒီလိုပဲရေစစ်ပြီးတောက်လာတာပဲ
ဒါပေမဲ့
ဒီကပိုလုံးတဲ့
ဆက်ဆိုရင်တောရီတောင်တွေထဲမှာဟိုရေဘူးပါသွားတဲ့ဆိုလို့ရှင်ဟိုပလတ်စတစ်ဘူးလေးပေါ့နော်ဟိုတစ်ခါတုန်းရေဘူးနဲ့ဆိုရင်ရောတောက်ရေဘူးဒါမျိုးစစ်လို့ရလားစောစောလိုမျို
းဟုတ်ကဲ့ကျွန်တော်တို့ YouTube တို့ဘာလို့မှလဲနီးတွေပြထားပါတယ်အစင်းစင်းဒီအဝတ်စာလေးကိုခံဖို့တို့ဘာလို့ပြောပြီးတော့လှုပ်လိုက်တဲ့အခါမှာအ ਨੇ ဆုံးဟိုမြင်နိုင်တဲ့ပိုးလောင်လားတို့ဘာလို့ပေါ့နော်ဒီအချင်းဖြစ်မဲ့ပိုးလောင်လားတို့နောက်ရေညှိတို့ဘာလို့တော့မျက်လုံးနဲ့မြင်ရတဲ့အတိုင်းပယ်သွားတာပေါ့ဒါမျိုးလေးတွေတော့ပြထားတယ်ဒါပေမဲ့အဲ့ဒါကဖိုင်နေမဟုတ်ဘူးခင်ဗျအ
ဲ့တော့ဒီလိုမျိုးရေးစစ်ပြီးလို့ရှင်ပို့ပြီးစိတ်ချအောင်ပေါ့နော်အဲ့ရဓာတ်ပိရနီးနဲ့လုတ်တယ်အောင်ဘယ်လိုလုတ်လဲပြောပြပေးပါ
ဟုတ်ကဲ့ဟောဒီမှာတော့တွင်တွင်ကျယ်ကျယ်ရှိပါတယ်အမေရိကမှာတော့ဒီရေးတွေအကုန်လုံးကအဲ့လိုစစ်ပြီးမှထွက်လာတဲ့ရေးကိုကျွန်တော်တို့စစ်တပ်တွေဘာတွေမှာ training လုတ်တယ်ဆိုရင်လည်းအဲ့ဒီလိုထွက်လာတဲ့ရေးကိုမှ chlorine ထည့်ရတယ် chlorine ကို2 milligram per 1 liter ဆိုရင်တော့ 2 parts per million ပေါ့ဒါပေမဲ့အဲ့ဒီ 2 parts per million ရေကိုတောက်လိုက်ရင်အရန်ကိုပဲ chlorine na ni na haung ni de bo no da mae city water is not tasty water tasty တော့မဖြစ်ဘူးဒါပေမဲ့လူရောဆေးဖြစ်တယ်ပေါ့ဒါပေမဲ့လူကျွန်တော်တို့ဟိုအိမ်လေးဘာဒီမှာဖွင့်ပြီးတော့တောက်မယ်ဆိုရင်တော့2 parts per million လောက်မရှိဘူးသူက 0.2.3 လောက်ပဲရှိတယ်အဲ့ဒီ 0.2.3 လောက်အိမ်ကိုရောက်ဖို့ဆိုရင်သူတို့ကစထည့်တဲ့နေရာအတင်း2လောက်ဖြစ်အောင်ထည့်ပေးရတာပေါ့နော် chemical တွေအဲ့ဒီ chemical ထည့်ရတဲ့အကြောင်းရင်းကဟိုပါပေါ့အဓိကကတော့ bacteria တွေတေးဖို့ဟို bacteria တွေကဒီ chemical ဓာတ်များတဲ့အခါမှာသူအသက်မရှင်နိုင်တဲ့အခါကျတော့ဒီဟိုကိုယ်ဝင်းထဲကိုမရောက်သွားဘူးပေါ့ရေနဲ့ပတ်သက်တဲ့ဆိုးရတဲ့ bacteria တွေခန္ဓာကိုယ်ထဲမရောက်အောင် chlorine ကိုသုံးပါတယ
်ဟို chlorine တစ်မျိုးနဲ့အဆင်ပြေလားဒါမှမဟုတ်ရေတွေကဒီပိုးမွှားတွေပါမပအောင်ဓာတ်ရုံးနည်းနဲ့ဖယ်တာတခြားဘာနည်းတွေရှိပါတည်း
ရှိပါတယ် chlorine ဆိုတာတော့ကျွန်တော်က infrastructure ကောင်းတဲ့ဒီ pipeline တွေပါတယ်ကောင်းပြီးသားနိုင်ငံတို့မြို့တို့ကိုပြောတာဒါပေမဲ့ဟိုတော်ထဲမှာသုံးနေဆိုရင် iodine tablet တွေသုံးနေ iodine tablet နှလုံးတေးလေးနှစ်ခုကိုထည့်လိုက်ရင်8 ounce water ကိုသူကအလိုလိုရင်အနေထိုင်သွားတာပေါ့အဓိကအနေထိုင်ဖို့သူကလုပ်တာဟိုပါဓာတုပေတာနည်းရအဲ့ဒီ iodine tablet ကဘလောက်ထိလွယ်လဲဆိုရင်ရေတောင်စစ်ဆရာမလိုပဲနဲ့ဒီထည့်လိုက်တာနဲ့အနေထိုင်သွားတာပေါ့အနေထိုင်တာနဲ့ဟိုပါပေါ့နော်ချက်ချင်းတော့တောက်လို့ရတယ်အဲဒါပေမဲ့သူလဲစိတ်မပြစ်သေးဘူးကြိုပြီးတော့တောက်နိုင်ရင်တော့ပိုကောင်းတာပေါ့သူကျွန်တော်တို့ဇီဝဗေဒနည်းရတဲ့ထဲမှာပါလာနိုင်တဲ့ဘက်တီးရီးယားတွေတတ်ဖို့လိုသေးတာပေါ့
ကုလသမဂ္ဂတို့ဘာလို့ကဒီတောက်ရည်အတွက်နော်ဒုက္ခရောက်နေတဲ့သူတွေပေးရင်အိုင်ရင်းအပြားဆေးပြားလေးတွေပေးတတ်ပါတယ်ဆိုတော့ဒါမျိုးတွေတောက်ရမှာပေါ့နော်
ဟုတ်ကဲ့ဟိုကျွန်တော်တို့ဆူနာမီဖြစ်တုန်းပါတော့ဆိုပင်လယ်ရေကို၃နာမျိုးလို့ပါတော့ဒါမျိုးရှိတယ်အင်ဒိုနီးရှားတို့ဘာလို့မှာဒါဆိုရင်သူကဒီကုညီမဲ့အသင်းနေရအိုရင်းတက်ဘလက်တွေပေးတယ်ရေနဲ့ပတ်သက်တဲ့ယောဂါတွေမဖြစ်အောင်ပေါ့ဒါတော့ကက်မီကယ်နီးနဲ့ဖြည့်ရှင်းတာပေါ့အကောင်းဆုံးနီးရတော့ခုနပြောလို့ရေဆေးရမယ်ကက်မီကယ်ပြီးရမယ်ပြီးတော့မှဇီဝဗေဒနီးရကျိုလဲတောက်ရမယ်ပေါ့၃မျိုးလုံးလုပ်ရမှာပေါ့
ဟုတ်သူရအောင်ရဲ့ပြောကြားခြင်းလည်းပဲဒီသတင်းပတ်တဲ့သိပ္ပံနဲ့ဤပြည်ရဲ့ကဏ္ဍကိုဒီမှာပဲရန်လာလေတယ်ဆိုနောက်တစ်ပတ်မှာပြန်ကြည့်ဆောင်ကြအောင်
တော်ခင်မျိုးတဲ့အပတ်စဉ်တင်ဆက်ပေးနေကြဖြစ်တဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာ VOA ရထုတ်လွှင့်ချက်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ VOA ကိုတည်သချင်းတောင်းခြင်းတွေဆိုရင်တော့စာရေးသားရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာအခုတော့သတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ကပဲပြောပြပေးပါအောင်ခင်ဗျာ
မြန်မာစစ်ကောင်စီရဲ့လုပ်ရက်တွေကိုနိုင်ငံတကာအသိုင်းအဝိုင်းကနေတညီတညွတ်ထဲဆန့်ကျင်ကြောင်းပြသကြဖို့အမေရိကန်ကထပ်မံတိုက်တွန်းလိုက်ပါတယ်မြန်မာစစ်တပ်ဟာတရားဥပဒေစိုးမိုးရေးကိုလေးစားမှုမရှိသလိုမြန်မာပြည်သူတွေရဲ့ဆန္ဒကိုလည်းလေးစားမှုမရှိတာအတွက်အမေရိကန်ဘက်ကအဓိကစိုးရိမ်နေတယ်လို့အမေရိကန်နိုင်ငံခြားရေးဌာနဒုတိယပြောခွင့်ရဂျလီနာပေါ်တာကတောက်ကြံတဲ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်မြန်မာနိုင်ငံတွင်အကြမ်းဖက်မှုတွေချက်ချင်းရပ်တန့်ဖို့အတွက်မြန်မာစစ်တပ်ကအာဆီယံအဖွဲ့ကြီးကိုဂရုပေးထားပေမဲ့အခုထိလိုက်နာတာမတွေ့ရသေးသလိုစစ်ရင်အားကိုပါထပ်ပြီးဖြည့်တင်းနေတဲ့အတွက်အခြေအနေတွေပိုးပြီးမဆိုးအောင်ကာကွယ်တဲ့အနေနဲ့ရက်တန်းကရက်ဖို့ကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာမဟာမင်းကြီးမီရှယ်ဘက်စလက်ကတောင်းဆိုလိုက်ကြောင်းအထွေမှုချုပ်ရဲ့ဒုတိယပြောခွင့်ရဖရန်ဟက်ကတောက်ကြံနေသတင်းစာရှင်းလင်းပွဲမှာပြောကြားလိုက်ပါတယ်စစ်တပ်အာဏာသိမ်းခဲ့ချိန်ကစပြီးအခုချိန်ထိစစ်တပ်နဲ့ရဲကြောင်တေဆွမ်းလာသူပေါင်း860ကျော်နဲ့အဖမ်းခံရသူက4800ထက်မနည်းရှိနေတာဖြစ်ပြီးအခုလိုမြန်မာနိုင်ငံတွင်ဖြစ်ပွားနေတာတွေအတွက်မြန်မာစစ်တပ်မှတာဝန်ရှိတယ်လို့လည်းသတိပေးလိုက်ပါတယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းခဲ့တဲ့နောက်အခြေအနေတွေမတိမငြိမ်ဖြစ်နေချိန်မှာပဲကိုဗစ်ရောဂါကူးစက်မှုကပြန်ပြီးတိုးလာနေပါတယ်။ကျေးဇူးပေးနေကဒီရောဂါကူးစက်ခံရသူ161ယောက်ထပ်တွေ့ခဲ့ရတယ်လို့သေဆုံးသူက4ယောက်ရှိနေပါတယ
်။ကျေးဇူးပါခင်ဗျာ။သတင်းအကြီးချုပ်ကိုပြောပြသွားတာကဒေါခင်မျိုးသက်ဖြစ်ပါတယ်ခင်ဗျာ။ဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လုပ်ရမှုကတော့ကိုရဲမွန်ဖြစ်ပါတယ်။အတမိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ White Zone နဲ့ Joe Gill တို့ဖြစ်ကြပါတယ်။စနေနေ့မနေ့ခင်း VOA ရဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ32 kHz 9383ညလိုင်းဒိုမီတာ48 kHz 6153ညနဲ့လိုင်းလမ်းမီတာ190 kHz တင်95တို့ကနေကျွန်တော်တို့တင်ဆက်ခဲ့တာဖြစ်ပါတယ်တောရရှိများနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညံဝင်းအောင်ပါခင်ဗျာ